Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် American ပြည်ထောင်စုမြို့တော် Washington DC VOA မြန်မာအသံကနေပြီးတော့2022ခုနှစ်ဧပြီလ22ရက်တောက်ချာညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ1925 32နဲ့ VOA ရဲ့ Facebook နဲ့ Website စာမျက်နှာတွေကနေပြီးတော့လည်းအချိန်နဲ့တပြေးညီတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်ဒီကနေ့ညပိုင်းအတွက်အစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ပြင်ဆက်ပေးသွားပါမယ်ရှင်။ဒီကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့ရုရှားသိမ့်ပိုက်ထားတဲ့ဒီမာရီယိုပိုမြို့ကိုလွတ်မြောက်နေပြီဖြစ်သမရပူတင်ကကြေညာလိုက်ပါတယ်။အရှေ့တောင်အရှေ့နိုင်ငံတွေအနေနဲ့မြန်မာစစ်ကောင်စီကိုကင်တွယ်ပုံပြောင်းဖို့လိုပြီလို့ HRWL ခွင့်ရေးအဖွဲ့ကနေပြီးတော့ကြေညာချက်ထုတ်ပြန်ပြီးတော့သတိပေးလိုက်ပါတယ်။COVID-19 ကာကွယ်ဆေးထိုးပြီးသားခီးသွားတွေအတွက်သတ်မှတ်ချက်တွေကိုထိုင်းနိုင်ငံမှာဖြေလျှော့ပေးတော့မှာဖြစ်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေအပြီးနားဆင်ရမှာကတော့တိုင်းသားလက်နက်ကိုင်ခေါင်းဆောင်တွေနဲ့ကိုယ်တိုင်တွေ့ဆုံဆွေးနွေးမယ်လို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောလိုက်ပါတယ်
။တိုင်းသားလက်နက်ကိုင်အဖွဲ့များရဲ့ခေါင်းဆောင်များကိုတွေ့ဆုံဆွေးနွေးဖို့အတွက်ဖိတ်ခေါ်ပါတယ်။အဖွဲ့များအားလုံးကိုကျွန်တော်ကိုယ်တိုင်တွေ့ပါမယ်။ပြီးလို့ရှိရင်နိုင်ငံရေးစီမံအုပ်ချုပ်ရေးကောင်စီအဖွဲ့ဝင်ကိုယ်စားလှယ်အဖွဲ့များနဲ့ဆွေးနွေးမှုများပြုလုပ်သွားပါမယ်
။ဒီသတင်းပြည်ဆောင်ကိုတော့မကြောက်ရင်လည်းထပ်မဆွေးနွေးမှုတွေကိုလည်းဒါအပြင်အခုလိုညီငယ်အတွက်ဆွေးနွေးဖို့စစ်ကောင်စီဘက်ကကန့်လန့်တဲ့အပေါ်မှာတိုင်းသားလက်နက်ကိုင်ဖွဲ့တွေဘက်ကရောဘယ်လိုသဘောရှိပါသလဲ။ဆိုရနဲ့ဒီရှမ်းပြည်နယ်ဘက်မှာစစ်ကောင်စီနဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေစီးရီးတင်းမာနေတဲ့အကြောင်းမတူပီမှာစစ်ပေးရှောင်9000နီးပါးနေရမပြတ်နိုင်သေးတဲ့အကြောင်းစတဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍ၏ထဲမှာတော့အမျိုးသမီးကန္တာတုတ္တဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့မတ်စုမွန်တို့ပြောပြပေးပါမယ်ရှင်
။ယူကရိန်းရဲ့မာရီယိုပိုလ်မြို့ကိုလက်မြောက်နယ်မြေဖြစ်ရုရှားသမ္မတဗလာဒီမာပူတင်ကကြေညာလိုက်ပါတယ်။ယူကရိန်းကိုနှစ်လနီးပါးတိုက်ခိုက်ခဲ့ပြီးသိမ့်ပိုက်လိုက်တဲ့ဒီမျိုးရဲ့အဓိကအဆိုဘတ်စတာသမ္မတစက်ယုံကိုတော့ယူကရိန်းတိုက်ခိုက်ရေးသမားတွေနဲ့အရသားတွေကထိ ंछ ုပ်ထားဆဲဖြစ်ပါတယ်ဒီစက်ယုံကိုဝင်ရောက်စီးနင်းတက်ယူမဲ့အစားစက်ယုံဝင်ကိုပိတ်ဆို့နေရာယူထားပြီးပတ်ဝန်းကျင်မှာရင်းတကောင်တောင်အသံမခံဖို့သမ္မတပူတင်ကညွှန်ကြားထားပါတယ်လေလာသူတွေကတော့ဒါဟာစက်ယုံတွင်မှရှိတဲ့ယူကရိန်းတိုက်ခိုက်ရေးသမားတွေနဲ့အရသားတွေကိုအစာပြတ်လတ်ဒုက္ခရောက်အောင်လုပ်ပြီးရုရှားစစ်သားတွေကြာဆုံးမှုတက်တာရည်နေဖြစ်တယ်လို့သုံးသပ်ကြပါတယ်။ဒီတော်တွင်မာရီယိုပိုမြို့အပြင်ဘက်မှာလူတွေစုလိုက်မြုပ်ထားတဲ့တပ်တွေထောက်ထားတွေထပ်တွေ့လာတဲ့အကြောင်းယူကရိန်းရာရှိတွေကပြောနေပါတယ်။ Satellite ဂျိုဒူပုံတွေရယူတဲ့ American Maxar နည်းပညာကုမ္ပဏီကရတဲ့ဓာတ်ပုံတွေအရလည်း Manhash မြို့နယ်မှာလည်းအခုလိုမြုပ်နှံထားတဲ့လောက်200ထက်မနည်းထပ်တွေ့ခဲ့ရတယ်လို့ဆိုပါတယ်။ရုရှားကျူးကျော်တိုက်ခိုက်မှုကြောင့်တိုက်ပီတိုက်ခိုက်နေနာရတာကပြန်နလန်ထူနိုင်ဖို့တော့ဒေါ်လာသန်းထောင်ချီလုံးမှာဖြစ်ပြီးယူကရိန်းပြည်သူတွေကိုထောက်ပံ့ဖို့လဲလစဉ်ဒေါ်လာသန်း9000လိုနေတယ်လို့ယူကရိန်းသမ္မတဗလော်ဒီမာဇယ်လန်စကီကကမ္ဘာ့ဘဏ်ကမနေ့ကပြောခဲ့ပါသေးတယ်ခင်ဗျာအမေရိကန်သမ္မတဟောင်းဘရက်အိုဘားမားကအရင်သမ္မတဟောင်းဒေါ်နယ်ထရမ့်အနေနဲ့ဒီမိုကရေစီကိုအားနည်းစေခဲ့ပြီးကမ္ဘာတစ်ဝှမ်းအာဏာရှင်တွေဟာသတင်းမှားတွေကိုသုံးကာဒီမိုကရေစီအားနည်းအောင်လုပ်နေတယ်လို့သတိပေးလိုက်ပါတယ်ဒီထဲအရင်သမ္မတဟောင်းထရမ့်အနေနဲ့ဒီမိုကရေစီရွေးကောက်ပွဲရလဒ်ကိုဆန့်ကျင်ခဲ့တဲ့သဘောသမ္မတဟောင်းအိုဘားမားကစတန်ဖို့ဒ်တက္ကသိုလ်ဖရီမန်စ်ဘော့ဂလီအင်စတီကျူတ်ကကျောင်းသူကျောင်းသားတွေနဲ့တက္ကသိုလ်ဆရာဆရာမတွေကိုမနေ့ကအခုလိုရှင်းပြခဲ့ပါတယ
် We just saw a sitting president deny the clear results of an election
သမ္မတတာဝန်ယူထားခဲ့သူတူကရွေးကောက်ပွဲရဲ့ရှင်းနေတဲ့ရလဒ်တွေကိုညှဉ်းဆန်းခဲ့ပြီးနိုင်ငံလွှတ်တော်ထဲမှာအကြမ်းဖက်တောင်းကျမှုတွေဖြစ်အောင်လှုံ့ဆော်ခဲ့တာကျွန်တော်တို့တွေ့မြင်ခဲ့ကြရပါတယ်ဒါအပြင်နိုင်ငံရဲ့အမြင့်ဆုံးအရာရှိတချို့ပါဝင်သူ့ပါတီကိုအများစုအနေနဲ့လည်းပြီးခဲ့တဲ့ရွေးကောက်ပွဲရလဒ်တရားဝင်မှုပေါ်တန်တရားနဲ့ဆက်တုံ့ပြန်လာနေပါတယ်။သူတို့ကဒီချက်ကိုသုံးပြီးမဲပေးမှုကန့်သတ်တဲ့ဥပဒေတွေကိုထောက်ခံမှုရဖို့လုပ်နေကြပါတယ်လို့သမ္မတဟောင်းအိုဘားမားကပြောခဲ့တာပါ။ဒါအပြင်သတင်းတွေရဖို့အဓိကအရင်းမြစ်ဖြစ်လာတဲ့လူမှုကွန်ရက်တွေအနေနဲ့လည်းဘလို့စီးမင်းစည်းကမ်းတွေနဲ့လုပ်နေတာမသိရပေမဲ့အတူအယောင်တွေမသိမသာတလွဲဖန်တီးမှုတွေမဟုတ်တန်တရားကြံစီတွေးခေါ်မှုတွေပြတ်မသွားအောင်တားဆီးဖို့တာဝန်ရှိတယ်လို့ဩဘာမားကထောက်ပြခဲ့ပါတယ်။တစ်ချိန်တည်းမှာအမေရိကန်နိုင်ငံသားကောင်းတွေအနေနဲ့တော့ဒီသတင်းတွေကိုပိုစီစစ်ဝေဖန်ပိုင်းခြားတတ်ဖို့လိုလာပြီး ကလေးတွေကိုလည်းအမှားအမှန်ချင့်ချိန်တက်သူတွေဖြစ်အောင်ထင်မြင်ခြင်းနဲ့မှန်တဲ့အချက်လက်တွေခွဲခြားတတ်ဖို့ပိုသင်ပေးရတော်မယ်လို့သမ္မတဟောင်းအိုဘားမားကအလေးနဲ့တိုက်တွန်းခဲ့ပါတယ်ခင်ဗျာ။အမေရိကန်ရဲ့ကမ္ဘာဥဆောင်မှုကိုအာရှဒေသအတွင်းပိုအများကြီးသိမှတ်ပြုလာတယ်လို့ဝါရှင်တန်ခြေစိုက်စစ်တမ်းမှာဖော်ပြလိုက်ပါတယ်။2022ခုနှစ်အတွင်းလာအိုစ်တောင်ကိုရီးယားဗီယက်နမ်မှာအခုလိုအသိမှတ်ပြုမှုအများဆုံးတိုးလာတာလို့ Gallup စစ်တမ်းမှာဖော်ပြလိုက်ပါတယ်။နိုင်ငံပေါင်း33နိုင်ငံအတွင်းကောက်ခံတဲ့ဒီစစ်တမ်းအရအမေရိကန်နိုင်ငံအပေါ်အသိမှတ်ပြုမှုဟာပြီးခဲ့တဲ့နှစ်က47ရာခိုင်နှုန်းမှာတန့်နေခဲ့တာပါ။ဒီအရင်တစ်နှစ်ထက်စာရင်တော့အခု10ရာခိုင်နှုန်းတိုးလာတယ်လို့ Gallup အစိုးရကန်ဆာမှာဖော်ပြထားပါတယ်။ဒီကာလအတွင်းမှာတရုတ်နိုင်ငံခေါင်းဆောင်တွေပေါ်မှာတော့ဒီထောက်ခံမှုကအာရှဒေသမှာ28ရာခိုင်နှုန်းအထိကျဆင်းသွားခဲ့ပါတယ်။ဂျာမနီရဲ့ဥဆောင်မှုပေါ်ဒီအသိမှတ်ပြုမှုကတော့43ရာခိုင်နှုန်းနဲ့ထိပ်ဆုံးမှရှိနေပါတယ်။ရုရှားရဲ့ဥဆောင်မှုပေါ်အသိမှတ်ပြုမှုကတော့33ရာခိုင်နှုန်းမှတန့်နေခဲ့ပါတယ်။ဒီစစ်တမ်းကယူကရိန်းကိုရုရှားတပ်တွေမကျူးကျော်ခင်တောက်ခံခဲ့တာပါ။ရှေ့လအာဆီယံရှေ့တောင်အရှာနိုင်ငံတွေကခေါင်းဆောင်တွေနဲ့ထိပ်သီးအစည်းအဝေးကျင်းပဖို့ပြင်ဆင်နေတဲ့သမ္မတဂျိုးဘိုင်ဒန်အတွက်တော့အခုထွက်လာတဲ့စစ်တမ်းကသတင်းကောင်းတစ်ပုဒ်ဖြစ်ပါတယ်။အမေရိကန်ဥဆောင်မှုကို47ရာခိုင်နှုန်းအထိသိမှတ်ပြုလာတာဟာအရင်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကထက်ပိုများလာပေမဲ့2013ခုနှစ်က45ရာခိုင်နှုန်းအထိသမ္မတအိုဘားမားလက်အောက်မှာရရှိခဲ့တဲ့ထောက်ခံမှုနဲ့နှိုင်းဆိုင်ရင်တော့ကျော်နေနေစေဖြစ်ပါလေ။အရှိတောင်အရှာနိုင်ငံတွေအနေနဲ့မြန်မာစစ်ကောင်စီကိုကင်တွယ်ဖို့ပြောင်းဖို့လိုပြီးလို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကဆိုလိုက်ပါတယ်။ရက်ဆက်တဲ့မြန်မာစစ်ကောင်စီကိုကင်တွယ်ရမှာကျေပြန့်တဲ့နိုင်ငံတကာတိုင်းဝမ်းနဲ့ပေါင်းစပ်ညှိနှိုင်းတဲ့ပုံစံပြောင်းဖို့လိုပြီးလို့American ချီဆိုင် Human Rights Watch လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကဒီနေ့ညညာချက်ထုတ်ထောက်ပြလိုက်တာပါ။အာဆီယံရှေ့တောင်အရှာနိုင်ငံများအဖွဲ့အနေနဲ့မြန်မာစစ်ကောင်စီကိုဖိအားပေးပြောင်းလဲဖို့ဘုံသဘောတူညီချက်၅ချက်ချမှတ်ခဲ့တာတစ်နှစ်ပြည့်လာပေမဲ့ဘာမှဖြစ်မလာသေးဘူးလို့ HRW လို့ဒုက္ခခေါ်တဲ့ဒီလူခွင့်ရေးအဖွဲ့ညညာချက်ထဲမှာရှင်းပြထားပါတယ်။မြန်မာစစ်ကောင်စီဥက္ကဋ္ဌကိုယ်တိုင်မနှစ်ကဒီအချိန်သဘောတူခဲ့တဲ့ဒီအာဆီယံဘုံသဘောတူညီချက်ကိုလုံးဝဂရုမစိုက်ပဲလူခွင့်ရေးချိုးဖောက်မှုတွေဆက်ကျူးလွန်လာခဲ့တယ်လို့ HRW ရဲ့အာရှဆိုင်ရာယာယီညွှန်ကြားမှုကထောက်ပြလိုက်ပါတယ်။အာရှဆိုင်ရာယာယီညွှန်ကြားမှုအီလိန်ပီယာဆန်ကအာဆီယံဥဆောင်အင်ဒိုနီးရှားမလေးရှားစင်ကာပူတို့အနေနဲ့စစ်ကောင်စီအာဏာမြေကြီးပံ့ပိုးနေတာထက်မြန်မာပြည်သူတွေလူခွင့်ရေးလွတ်လပ်ခွင့်တွေအတွက်ဦးစားပေးပြောင်းလဲဖို့အချိန်တန်ပြီလို့ဆိုလိုက်ပါတယ်။တကယ်တော့မနှစ်2021ခုနှစ်ဧပြီလ24ရက်နေ့တုန်းကမြန်မာနိုင်ငံရဲ့အကြမ်းဖက်မှုတွေရပ်တန့်ရင်းနဲ့သက်ဆိုင်တဲ့ပါတီတွေအားလုံးနဲ့တွေ့ဆုံဆွေးနွေးရေးပါဝင်ဒီအာဆီယံဘုံသဘောတူညီချက်၅ချက်ကိုအာဆီယံခေါင်းဆောင်တွေအားလုံးသဘောတူချမှတ်ခဲ့တာပါ။သူချမှတ
်ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတင်းငွေမှာပိုင်းလမီတာ190 kHz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ကြညာရဲ့နောက်ဆုံးရသတင်းတွေကိုကျမစုမုံကဆက်ပြီးတော့တင်ဆက်ပေးပါမယ်ရှင်။အိန္ဒိယနိုင်ငံကိုရောက်ရှိနေတဲ့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့နယူးဒေလီမြို့တော်မှာဒီကနေ့တွေ့ဆုံပါတယ်။တောင်အာရှအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့အိန္ဒိယကိုရုရှားနဲ့မဆက်ဆံမှုအနောက်နိုင်ငံတွေကသိမ်းသွင်းနေတာနဲ့အမျှဗြိတိန်နေနဲ့အိန္ဒိယနဲ့ကုန်သွယ်ရေးကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်သွားဖို့ကံလန့်မှုရှိနေတာပါ။နယူးဒေလီကိုပထမဆုံးတွားရောက်တဲ့သူ့ရဲ့ခီးစဉ်ပထမနေ့မှာပဲအိန္ဒိယဝန်ကြီးချုပ်နဲ့သမ္မတအိမ်တော်မှာဒီကနေ့တွေ့ဆုံကြတာဖြစ်ပါတယ်။အိန္ဒိယရဲ့လွတ်လပ်ရေးဖခင်ကြီးမဟာတမဂန္ဒီအောက်မေ့ဘွယ်အထိမ်းအမှတ်နေရာကိုလည်းဝင်ကြီးချုပ်ဂျွန်ဆန်တွားရောက်ကာရဝါပြုခဲ့ပါတယ်ဗြိတိန်ဝင်ကြီးချုပ်ရဲ့နှစ်ရက်ကြာအိန္ဒိယခီးစဉ်ရဲ့နောက်ဆုံးနေ့မှာတော့နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုအဓိကထားဆွေးနွေးကြမှာပါအခုအချိန်ဟာဒီမိုကရေစီနိုင်ငံကြီးနှစ်ခုအကြားအရင်ကထပ်ပိုပြီးမိတ်ဆွေဆက်ဆံရေးခိုင်မာအားကောင်းဆုံးရှိနေတဲ့အချိန်မှာပဲလို့ဝင်ကြီးချုပ်ဂျွန်ဆန်ကပြောပါတယ်အိန္ဒိယနိုင်ငံဟာသူ့ရဲ့စစ်လက်နက်ပစ္စည်းထပ်ဝက်ကြောကရုရှားကနေဝယ်ယူသုံးပြနေရတာဖြစ်ပါတယ်အိန္ဒိယအနေနဲ့ကိုဗိုင်တိုက်လေရင်တိဆောက်ဖို့ရေရှည်စီမံကိန်းရေးဆွဲလှုပ်ဆောင်နေတာကိုဗြိတိန်ကအားပေးကူညီမဲ့အကြောင်းနဲ့စစ်လက်နက်ပစ္စည်းတင်သွင်းခါတွေတက်တအောင်ဆောင်ရွက်ပေးသားမယ်လို့လည်းဗြိတိန်ဝန်ကြီးချုပ်ကပြောပါတယ်အခုခီးစဉ်အတွင်း နှစ်နိုင်ငံကုန်သွယ်ရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်နိုင်မဲ့နည်းလမ်းတွေကိုဆွေးနွေးမယ်လို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကပြောဆိုထားပါတယ်ရှင်။ထိုင်းနိုင်ငံကိုလာရောက်တဲ့ COVID-19 ကာကွယ်ဆေးထိုးပြီးသားခီးသွားတဲ့အနေနဲ့ရောက်တဲ့အချိန်မှာ COVID-19 ဆစ်ဆေးတာနဲ့ရက်တိုတီးကြားခွဲနေရမယ့်သတ်မှတ်ချက်တွေကိုရှေးလာကနေစပြီးရုပ်သိမ်းဖယ်ရှားတော့မယ်လို့ထိုင်းတာဝန်ရှိသူတို့ကဒီကနေ့ပြောဆိုလိုက်ပါတယ်။ COVID ကြောင့်ထိခိုက်ခဲ့ရတဲ့ခီးသွားလုပ်ငန်းပြန်ပြီးတော့ထူထောင်လာနိုင်မှုစ조사တဲ့အနေနဲ့အခုလိုပယ်ဖြတ်ဖို့စီစဉ်တာပါလက်ရှိအချိန်ထိကတော့ထိုင်းကိုရောက်လာတဲ့သူတွေအနေနဲ့ယောဂါပိုးရှိမရှိစမ်းသပ်ဆစ်ဆေးပြီးမှလေစိတ်ကနေထွက်ခွာနိုင်တာဖြစ်တယ်လို့ယောဂါပိုးမရှိဘူးဆိုတော့အဖြေမထွက်ခင်အထီးလည်းမဖြစ်မနေဟိုတယ်မှာတီးခြားခွဲနေကြရပါတယ်ဒါပေမဲ့အဲ့ဒီကန့်သတ်ချက်ကိုရှေ့လာကနေစပယ်ဖြတ်လိုက်ပြီးခရီးသွားတွေကိုကိုယ်သဘောဆန္ဒနဲ့ကိုယောဂါပိုးဆစ်ဆေးတာတွေလုပ်ဖို့ပဲတိုက်တွန်းထားပါတယ်အရင်တုန်းကတော့ခီးသွားတဲ့အနေနဲ့မိခင်နိုင်ငံကမထွက်ခွာခင်ကတည်းကယောဂပိုးမရှိကြောင်းစစ်ဆေးချက်ယူလာပြီးမှထိုင်းနိုင်ငံကိုလာရောက်နိုင်တဲ့ကန့်သတ်ချက်ကိုလည်းပြီးခဲ့တဲ့လကပြန်ရုပ်သိမ်းခဲ့တာပါခီးသွားလုပ်ငန်းဝင်ငွေကိုအဓိကမိခိုတဲ့ထိုင်းနိုင်ငံအနေနဲ့အားလက်ရရာသီမှာနိုင်ငံသားခီးသွားတွေပြန်လည်လာရောက်နိုင်မှုစ조사နေတာဖြစ်ပါတယ်ရှင်ကူးစက်မှုတွေတကြောပြန်ပြန်ပြီးတော့မှဖြစ်ပွားလာနေတဲ့တရုတ်ပြည်မှာကြီးမှာတော့မနေ့ကြာသပတေးနေ့ကကိုဗစ် -19 ကူးစက်မှုပေါင်း 2,119 ရောက်တွေ့ရှိခဲ့ပြီးတော့ရောဂါလက္ခဏာမပြဘဲပြည်တွင်းကူးစက်သူပေါင်းက 16,383 ရောက်တွေ့ရှိခဲ့တယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်ကတောက်ကြားနေကထုတ်ပြန်လိုက်ပါတယ်။တရုတ်ပြည်မှာကြည့်တခုလုံးအတိုင်းအတာနဲ့တော့ပြည်ပကနေကူးစက်မှုပေါင်းက 38,085 ဦးရှိခဲ့ပါတယ်။ဟောင်ကောင်မှာလည်းပြည်တွင်းကနေကူးစက်မှုပေါင်း3,353 ဦးတွေ့ရှိခဲ့ပြီး9,212ဦးအသက်ဆုံးခဲ့တယ်လို့ဟောင်ကောင်ဒေတာတွေအထူးကျန်းမာရေးအုပ်ချုပ်မှုအဖွဲ့ SAR ကထုတ်ပြန်ပါတယ်အဲ့ဒီထဲကမှ82ဦးကတော့မကာအိုကဖြစ်ပြီးယောဂကူးစက်ခံရသူတွေယောဂပျောက်သွားပြီလို့ကြာသပတေးနေ့ကထုတ်ပြန်ပါတယ်ထိုင်ဝမ်မှာလည်းကူးစက်မှုပေါင်းက43,243ဦးထိရှိပြီး856ဦးသေဆုံးခဲ့ရပါတယ်ရှင်ဂျူးရောမွတ်စလင်တွေပါအထွတ်မြတ်ထားတဲ့အစ္စရေးနိုင်ငံဂျေရုဆလင်မြို့ကဘာသာရေးအဆောက်အဦဝင်ထဲမှာဒီကနေ့အကြမ်းဖက်မှုဖြစ်ခဲ့ပါတယ်။အဲ့ဒီအကြမ်းဖက်မှုအတွင်းလူ32ယောက်ထိခိုက်ဒဏ်ရာရခဲ့ပြီးတော့14ယောက်ဆေးရုံတင်ထားရတဲ့အကြောင်းပါလက်စတိုင်းလာကျမ်းဒီအဖွဲ့ကပြောပါတယ်။ဗလီဝင်ထဲမှာပါလက်စတိုင်းသားတွေဘက်ကကြောက်ခဲနဲ့ဆပြီးတော့ပေါက်တာကြောင့်အစ္စရေးရဲတပ်ဖွဲ့ကရဘာကြီးတွေမူးမေ့စင်နိုင်တဲ့ဓာတ်ငွေဘုံးတွေတုံးပြီးဖြိုခွဲခဲ့ရတယ်လို့အစ္စရေးအရာရှိတွေကပြောပါတယ်။ဂျူးတွေဘက်ကတမ်ပယ်မောက်ဖျားကြောင်လို့ခေါ်ပြီးမွတ်စလင်တွေဘက်ကသူတို့ရဲ့မြင့်မြတ်တဲ့ဘာသာရေးနေရာဖြစ်သတ်မှတ်ထားတဲ့အဲ့ဒီနေရာကိုနှစ်ဖက်စလုံးကလာရောက်ဝေးပြူကြလေးရှိပါတယ်။ရမန်ဒန်နောက်ဆုံး10ရက်ကာလအတွင်းလာရောက်သူတွေပိုများလာတာနဲ့အမျှဒီကနေ့တောက်ကြနေလာရောက်ဝေးပြူကြတဲ့ဂျူးတွေအများပြားရှိနေတဲ့အချိန်မှာအကြမ်းဖက်မှုဖြစ်ခဲ့တာပါ။ဒီနှစ်မွတ်စလင်တွေရဲ့ရမန်ဒါပွဲတော်ဟာဂျူးတွေရဲ့ Passover ဘာသာရေးပွဲတော်နဲ့တိုက်ဆိုင်နေတာဖြစ်ပြီးခရီးရန်တော်တော်များများအတွက်လည်းမြင့်မြတ်တဲ့ဘာသာရေးအချိန်အခါဖြစ်နေတာပါရှင
်။တောက်ကြညာပိုင်းအတွက်ထိတ်တဲရောက်သတင်းတွေကိုကိုဝင်းမင်းနဲ့မဆုမနိုးပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းဆောင်မတွေနဲ့သတင်းပြပို့ချက်တွေကိုတင်ဆက်ပေးပါမယ်။တိုင်းသားလက်နက်ကင်ခေါင်းဆောင်အနေနဲ့ကိုရိုင်းတွေးဆုံဆွေးနွေးမယ်လို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမြင့်အောင်လိုင်ကဖိတ်ခေါ်လိုက်ပါတယ်။အပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းသားအဖွဲ့တွေမထိုးရသေးတဲ့အဖွဲ့တွေနဲ့တွေးဆုံမှာဖြစ်ပေမဲ့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့တော့တွေးဆုံမှာမဟုတ်ဘူးလို့စစ်ကောင်စီပြောခွင့်ရကပြောပါတယ်။ရန်ကုန်ကလာတဲ့ဒီအကြောင်းအပြည့်စုံကိုတော့မခင်ဖြူထွေးပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံမှာ၈နှစ်2023ခုနှစ်ကြာရင်လွတ်လပ်ရေးရတာ85နှစ်ပြည့်တော်မှာဖြစ်ပေမဲ့လွတ်လပ်ရေးရဲ့အနှစ်သာရကိုပြည်သူတွေအပြည့်အဝမခံစားနိုင်သေးဘူးလို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကဒီနေ့ဧပြီလ22ရက်နေ့မှာပြောကြားတဲ့ငြိမ်းချမ်းရေးဆိုင်ရာမိန့်ခွန်းအတွင်းထည့်သွင်းပြောကြားသွားပါတယ်။သဘောထားကွဲလွဲမှုအပေါ်အခြေခံတဲ့တိုင်းဒေသလက်နက်ကိုင်ပြည်ပခါတွေကြောင့်ဖြစ်တာမို့တနိုင်ငံလုံးမှာလက်နက်ကိုင်ပြည်ပခါတွေချုပ်ငြိမ်းစေဖို့အတွက်တိုင်းဒေသလက်နက်ကိုင်ခေါင်းဆောင်တွေနဲ့သူကိုယ်တိုင်တွေ့ဆုံဆွေးနွေးမယ်လို့အခုလိုဖိတ်ခေါ်ပါတယ်
။တိုင်းဒေသလက်နက်ကိုင်အဖွဲ့များရဲ့ခေါင်းဆောင်များကိုတွေ့ဆုံဆွေးနွေးဖို့အတွက်ဖိတ်ခေါ်ပါတယ်။အဖေါ်များအားလုံးကိုကျွန်တော်ကိုယ်တိုင်တွေ့ပါမယ်ပြီးလို့ရှိရင်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအဖွဲ့ဝင်ကိုယ်စားလှယ်အဖွဲ့များနဲ့ဆွေးနွေးမှုများပြုလုပ်သွားပါမယ်လိုအပ်ရင်လည်းထပ်မံဆွေးနွေးမှုတွေကိုလည်းပြုလုပ်သွားပါမယ်ဒီဆွေးနွေးပွဲကိုတိုင်းဒေသလက်နက်ကိုင်အဖွဲ့အသီးသီးရဲ့ခေါင်းဆောင်များကိုယ်တိုင်နဲ့အဖွဲ့ဝင်နှစ်ဦးစီတက်ရောက်ပေးကြပါတက်ရောက်မဲ့သူပုဂ္ဂိုလ်များရဲ့အမည်ကို2022ခုနှစ် မေလ9ရက်နေ့နောက်ဆုံးထားပြီးပြန်ကြပေးကြစီလိုပါတယ်။ဒါပဲညှိနှိုင်းပြီးတော့မှရက်သက်မှစီးနှင်းသွားမှာဖြစ်ကြောင်းပြောကြလိုပါတယ
်။အားလုံးလက်တွဲပြီးရိုးသားပွင့်လွင်းစွာဆွေးနွေးသွားမယ်လို့လည်းဆိုပါတယ်။ဆွေးနွေးမယ့်ရက်တွေကိုတော့နှစ်ဖက်ညှိနှိုင်းပြီးတတ်မှတ်မယ်လို့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကမင်းကွန်းထဲမှာပြောပါတယ်။စစ်ကောင်စီအကြီးအကဲကိုယ်တိုင်တွေးဆုံမဲ့ဆွေးနွေးပွဲမှာတိုင်းသားတွေဘက်ကလူသားချက်တွေကိုပွန့်ပွန့်လင်းလင်းပြောဆိုဆွေးနွေးနိုင်ပြီးစစ်ကောင်စီဘက်ကလည်းလှုပ်ပေးနိုင်သမျှကိုပြန်ဆွေးနွေးမယ်လို့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ခေါင်းဆောင်ဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်ဆွေးနွေးမယ့်ကမ်းလှမ်းချက်မှာအပြစ်ရလက်မှတ်ထိုးထားတဲ့တိုင်းသားအဖွဲ့တွေရောလက်မှတ်မထိုးရသေးတဲ့အဖွဲ့တွေပါပါပေမဲ့ပြည်သူကာကွယ်ရေး PDF တပ်ဖွဲ့တွေတော့မပါဘူးလို့ဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ
်ကျွန်တော်တို့ဒီအကြမ်းဖက်အဖွဲ့စီးဖြစ်ကြီးညာထားတယ်ကျွန်တော်တို့အာ PDF အမိကအကြံပေးအဖွဲ့တွေတော့ကျွန်တော်တို့ပါမှာမဟုတ်ပါဘူးခင်ဗျာ
2021ခုနှစ်မှာစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းစစ်နပြသူတွေအပေါ်စစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကအကြမ်းဖက်နှိမ်နှင်းမှုတွေရှိခဲ့ပြီးတဲ့နောက်လက်နက်ကိုင်ပြည်သူကာကွယ်ရေးအဖွဲ့တွေပေါ်ပေါက်လာခဲ့တာပါလက်ရှိကရင်ပြည်နယ်ကယားပြည်နယ်ကချင်ချင်းနောက်စကိုင်းတိုင်းမကွေးတိုင်းစတဲ့ဒေသတွေမှာပြည်သူကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေအကြားတိုက်ပွဲတွေရှိနေပါတယ်တနင်္ဂနွေလုံးမှာလက်နက်ကိုင်ပြည်ပခန့်တွေခြုံငုံရေးအတွက်လို့ဆိုပြီးစစ်ကောင်စီအကြီးအကဲကဆွေးနွေးဖို့ဖိတ်ခေါ်တဲ့အထဲမှာ PDF အဖွဲ့တွေမပါရင်ထိရောက်တဲ့ငြင်းငြိမ်းရေးဆွေးနွေးမှုတွေဖြစ်ပါမလားဆိုတာမေးခွန်းထုတ်ရှားဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့မြန်မာနိုင်ငံထဲကလက်နက်ကိုင်ပြည်ပခန့်တွေနဲ့ပတ်သက်လို့ပြည်ရင်းပြည်ပအကြောင်းချက်တွေကြောင့်ဖြစ်တယ်လို့ပြောပါတယ်။ဒါကြောင့်ပြည်ရင်းကအကြောင်းချက်တွေကိုတွေးဆဆွေးနွေးပြီးအရင်ဖြေရှင်းမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်
။လက်နက်ကိုင်ပြည်ပခန့်တွေဖြစ်ပွားနေတဲ့အကြောင်းရင်းကတော့ကျွန်တော်တို့ Internet Factor ရောကျွန်တော်အစ်တာနယ်ဖက်တာကိုနှစ်ခုလုံးရှိတာပေါ့အစ်တာနယ်ဖက်တာတွေကလည်းကျွန်တော်နိုင်ငံမှာဒါရိုက်ချမှုရှိပါတယ်အဲဒါကြောင့်မို့လို့ကျွန်တော်တို့အနေနဲ့ကတော့ဘလို့အင်တာနယ်ဖက်တာတွေအစ်တာနယ်ဖက်တာတွေရှိသည်ဖြစ်သည်အဓိကကြတာကတော့ဟိုဘုံကြုံကြီးပြောမယ်လို့ဆိုပြည်အင်အားဒီတွေမှဒါရှိတယ်ကျွန်တော်ကအင်တာနယ်ဖက်တာတွေကိုအရင်ဆုံးကျွန်တော်တို့ပြည်လဲအောင်လုပ်မှာပေါ့ဒါကိုရည်ရွယ်ပြီးတော့မှကျွန်တော်တို့ကရိုးသားပွင့်လင်းစွာဆွေးနွေးသွားမှာဖြစ်ပါတယ်ကြာ
တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးဖို့NCA လက်မှတ်ထိုးပွဲ6နှစ်ပြည့်တဲ့အချိန်2021ခုနှစ်မှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကစတင်ကမ်းလှမ်းခဲ့တာပါ2022ခုနှစ်ဖေဖော်ဝါရီလမှာကျင်းပခဲ့တဲ့စည်ရုံးပြည်ထောင်စုနေအခမ်းအနားမကျင်းပခင်ကလည်းတိုင်းဒေသခေါင်းဆောင်တွေတက်ရောက်ဖို့စစ်ကောင်စီကဖိတ်ကြားခဲ့ပြီးကြိုတင်သတ်မှတ်ချက်မထားဘဲငြိမ်းချမ်းရေးဆွေးနွေးပွဲလုပ်ဖို့စီစဉ်ခဲ့ပါတယ်ဒါပေမဲ့ပြည်ထောင်စုနေအခမ်းအနားကိုတိုင်းဒေသအဖွဲ့တချို့တက်ရောက်ခဲ့ခြင်းမရှိသလိုတက်ရောက်တဲ့အဖွဲ့ကိုယ်စားလှယ်တွေမှာလည်းအစိုးအပြတ်ပေးနိုင်တဲ့ခေါင်းဆောင်တွေမပါတဲ့အတွက်ညဉ့်ညံ့ရေးဆွေးနွေးပွဲမလုပ်နိုင်ခဲ့ပါဘူးရှင်
။မခင်ပြူထွေးပါရှင်။အခုလိုစစ်ကောင်စီဘက်ကညဉ့်ညံ့ရေးဆွေးနွေးဖို့ဖိတ်ခေါ်တဲ့အပေါ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကသဘောထားကရောဘယ်လိုရှိပါသလဲ။ညဉ့်ညံ့ရေးအတွက်ဘယ်လောက်မျှော်လင့်ချက်ရှိပါသလဲ။အပြည့်အစုံကိုကိုငင်းချင်းတင်ပြပေးပါရှင်
။ပြည်တွင်းလက်နက်ကိုင်ပြည်ပခန့်တွေခြုံငင်းရေးကိုလက်တွေ့ကြကြအကောင်အထည်ဖော်ဖို့လိုအပ်တဲ့အတွက်တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေကခေါင်းဆောင်တွေနဲ့ဆွေးနွေးဖို့ဖိတ်ခေါ်တယ်လို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကဒီကနေ့ကမ်းလှမ်းလိုက်ပါတယ်။တိုင်းဒေသအလုံးငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်မှုရဲ့အရသာကိုခံစားနိုင်ဖို့အလုံးလက်တွဲပြီးရိုးသားပွင့်လွင်းစွာဆွေးနွေးသွားမယ်လို့ရုပ်မြင်သံကြားပေါ်ကနေဒီကနေ့ April 22ရက်ငြိမ်းချမ်းရေးဆိုင်ရာမိန်ကွန်းမှာဖိတ်ခေါ်ခဲ့တာပါ။မြန်မာနိုင်ငံနေရာတော်တော်များများမှာစစ်ကောင်စီတပ်တွေနဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအကြားလက်နက်ကင်ပြိပခတွေဖြစ်ပွားနေချိန်မှာတိုင်းဒေသလက်နက်ကင်ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ကမ်းလှမ်းတာပါဒါဟာဆွေးနွေးဖို့အခွင့်အလမ်းစတင်တဲ့ခြေလှမ်းဖြစ်တယ်လို့အပြည့်ရတိုင်းဒေသလက်နက်ကင်တော်လိုင်းအဖွဲ့အစည်းတွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ရဲ့ဦးဆောင်ကော်မတီအဖွဲ့ဝင်ဗိုလ်မှူးကြီးခွန်ဥက္ကာကတုံ့ပြန်ပါတယ်ဗိုလ်မှူးကြီးခွန်ဥက္ကာဟာပအုပ်အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ရဲ့နာယကလည်းဖြစ်ပါတယ
်ကျင်းနေအစ်စ်ဘာမောအပြင်းကြလို့တော့နည်းနည်းလေးဟိုလေလာတုံးတက်နေတယ်ဒါပေမဲ့ရေဘူးရရှိရင်တော့ဒီငင်းကန်ရှင်မျိုးဖိတ်ခေါ်တယ်ဆိုတာဒါကောင်းတဲ့လက္ခဏာပါပဲဘာကြောင့်လဲဆိုတော့လုံးဝစကားပိတ်ပြီးတော့ဟာလာကျွန်တော်တို့အကျန်းဖက်အတိုင်းနဲ့ခိုင်းနေပြိပစာတွေပဲပေါ်ထုတ်နေတော့ဘယ်လိုမှမကောင်းနိုင်မှာမဟုတ်တော့ဒါစကားပြောဖို့ဆိုပြဖို့ဖွင့်လန်းကိုယ်ဆောင်တာဆိုတာကောင်းတဲ့သူ့သဘောဆောင်တဲ့လက္ခဏာပါပဲလို့ငါမဆွနေဘူးဟလာစာမီလာနဲ့စည်ရည်မီလာနဲ့ကျန်းဖက်မီလာနဲ့အင်အားပုံပြီးတော့ဖြည့်ရှင်းမယ်ဆိုရင်အခြေအနေကိုဆိုးတာပေါ့ပို့ပြီးတော့အန်ဂျီတို့ကဆက်ချင်းဖြစ်တာပေါ့
တနိုင်ငံလုံးအပြည့်ခတ်ရစဲရေး NCA လက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကင်စဲပွဲနဲ့ဖွဲ့စည်းထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ရဲ့အစည်းအဝေးတွေကိုမေလ25ရက်မှာလှုပ်ဖို့ရှိနေပါတယ် ဒါကြောင့်လဲ PBSE တဲကလက်နက်ကင်အဖွဲ့တွေအနေနဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဖိတ်ခေါ်ကမ်းလှမ်းချက်ကိုဒီအစည်းအဝေးပြီးမှပဲစုစုဝေးဝေးဘလို့တုံ့ပြန်သွားမလဲဆိုတာစဉ်းစားဖို့ရှိတယ်လို့လက်နက်ကင်အဖွဲ့အစည်းတချို့က VOA ကိုပြောပါတယ်။စစ်ကောင်စီတပ်တွေနဲ့တိုက်ပွဲမကြာခဏဖြစ်ပွားနေတဲ့ကချင်တိုင်းဒေသလက်နက်ကင် KIO အဖွဲ့အနေနဲ့ဖိတ်ခေါ်ချက်ကိုတုံ့ပြန်ဖို့အဖွဲ့အတွင်းဆွေးနွေးဖို့လိုတယ်လို့ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ
်။ဆိုတော့ကျွန်တော်တို့ကဒီ KIO ဘူးကော်မတီရဲ့သဘောထားတွေသူတို့ဖြည့်ဖြည့်ချက်တွေဥဒ္ဒချက်တွေကတော့အလုံးမပါ။အဲ့ဒါမရှိတဲ့ကျွန်တော်တို့ရန်ကြိုးလို့တော့မလုပ်ရဘူး။အခုကွန်ပျူတာအစွန်းနဲ့ဆိုမလားဒါမှမဟုတ်သူရှင်သူပြောတဲ့မိကွန်ကြီးအချက်နဲ့တူသူကဒီကွန်ပျူတာပြဆုံးချက်မှာတော့သူတုံ့တက်မလဲဆိုတာဖိုင်ရတော့လုံးမပါအဲ့တော့အခုအနေနဲ့စောပါလေကျွန်တော်တို့နော်ဆိုတော့ KO ကဒရစ်ပြန်မှမရှိတဲ့ခါကျတော့ကျွန်တော်လည်းပြောတော့စီဒီဒီမရှိနေတာ
စီအေးပရိပခတွေပြင်းထန်နေတဲ့အဖွဲတွေနဲ့မဆွေးနွေးရင်လက်နက်ကင်ပရိပခတွေခြုံငိမ့်နိုင်မှာမဟုတ်ဘူးလို့နိုင်ငံရေးလေးလာသုံးသက်သူဦးတန်းစိုးနိုင်ကသုံးသက်ပါတယ
်ဘိုးချုပ်မူကြီးကိုယ်တိုင်ထွက်ပြီးဖိတ်လေအဲ့ဒီညီညာရေးဆွေးနွေးပွဲတွေဟာဘယ်လိုမှဖြစ်နိုင်စရာမရှိပါဘူး။ဘာကြောင့်လဲဆိုတော့အဲ့ဒီဖွဲ့တွေနဲ့စကားစတဲ့ဒီနေ့စီပရိပခတွေဖြစ်နေတာပြင်းထန်နေတာမဟုတ်ပါဘူး။စီပရိပခတွေပြင်းထန်နေတာကကျွန်တော်တို့ NUG နဲ့ကျွန်တော်တို့ PDF အဖွဲ့တွေ EU တို့တချို့တွေနဲ့ပေါင်းစပ်ပြီးတော့ကျွန်တော်ဖြစ်နေတဲ့တိုက်ပွဲတွေပါအဲ့တော့ဆိုလိုတာကခုတ်ရတခြားရှာရတလွဲဖြစ်နေ
အခုလိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူကိုယ်တိုင်နဲ့ဆွေးနွေးဖို့ဖိတ်ခေါ်တာဟာသူဖွဲ့စည်းပေးထားတဲ့ထာဝရငြိမ်းချမ်းရေးတည်ဆောက်ရေးအဖွဲ့အစည်းရဲ့လုပ်ငန်းတွေမအောင်မြင်ဘူးဆိုတာပြသလိုက်တာဖြစ်တယ်လို့လည်းသူကသုံးသပ်ပါတယ်ဒိုင်းသာလက်နက်ကိုင်အဖွဲ့တွေနဲ့တဖွဲ့ချင်းတီးတန့်ဒါမှမဟုတ်အဖွဲ့စုံညီတွေ့မလားဆိုတာကတော့လက်နက်ကင်အဖွဲ့တွေဘက်ကအကြောင်းပြန်လာတဲ့အပေါ်မူတီစီစဉ်မှာဖြစ်တယ်လို့လည်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်ခင်ဗျာ
။ကိုငင်းညက်ပါရှင်။အခုဆက်ပြီးတော့ရှမ်းပြည်နယ်ဘက်ကအခြေအနေတွေကိုကြည့်ရအောင်ပါ။ရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့နားမှာတက်ဆွဲထားတဲ့ရှမ်းပြည်မြောက်ပိုင်းလက်နက်ကင် SSPP တပ်စခန်းတွေဘက်ကိုစစ်ကောင်စီနဲ့ရှမ်းပြည်တောင်ပိုင်းလက်နက်ကင် RCSS စစ်ကြောင်းတွေလှုပ်ရှားနေတာကြောင့်ဒေသရင်းမှာစီးရီးတင်းမာမှုတွေရှိပါတယ်။ဒီကြောင်အပြည့်အစုံကိုတော့ရန်ကုန်ကပေးပို့လာတဲ့တဲ့တင်ကိုကိုကျော်ကျော်သိမ်းပြပြပေးပါရှင်
။ရှမ်းပြည်နယ်တောင်ပိုင်းမှာရောက်နေတဲ့ SSPP ရှမ်းပြည်တပ်မတော်မြောက်ပိုင်းတပ်တွေကိုပြန်လည်ရုပ်သိမ်းဖို့စစ်ကောင်စီကမလာကုံပိုင်းမှာတောင်းဆိုခဲ့ပေမဲ့ SSPP ဘက်ကတပ်တွေရုပ်မသွားတာကြောင့်ဒေသတွင်းမှာစီးရီးတင်းမာမှုတွေစတင်ခဲ့တာပါ။လက်ရှိမှာတော့ပင်လုံမြို့အနောက်မြောက်ဒေသစနင်းတောင်မှာတပ်ဆွဲထားတဲ့ SSPP တပ်စခန်းတွေနားမှာစစ်ကောင်စီနဲ့ RCSS ရှမ်းပြည်တပ်မတော်တောင်ပိုင်းစစ်ကြောင်းတွေအပြင် SSS ပြည်သူ့စစ်အဖွဲ့တွေလှုပ်ရှားလာနေတာကြောင့်တိုက်ပွဲဖြစ်လာနိုင်တဲ့အခြေအနေရှိတယ်လို့ SSPP ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်းစုက VOA ကိုပြောပါတယ
်ခုကပမာစစ်တပ်ကစင်ကြောင်းတော့ရှိတော့ဒီပင်လုံမှာစစ်ဆိုင်တဲ့တရင်တွေလေစာဘက်ကရှိတဲ့တရင်တွေနောက်ပြီးလွယ်လင်းဘက်ကပေါ့နော်အဲဒီမှာစစ်တဲ့တရင်တွေတော်တော်များများတို့ကအားစုဖွဲ့ပြီးတော့ဒီကြောင်တို့တွေကလည်းတရားကြောတို့တွေကလည်းနေရာနေနေအဲဒီတွေကလည်း50 80အဲ့လိုမျိုးတွေတိတ်ဆိုးရေးတွေလောက်တာပေါ့နောက်ပြီးအားကျဲနဲ့လည်းသုံးကြောပအိုးဖြစ်ဖြစ်တွေလည်းပုံတယ်အဲသုံးလုံးနဲ့ရောထားတဲ့အဲ့ဒီအားကျဲတွေလည်းတပွဲစီကြောင်သုံးကြောပေါ့စီကြောင်လုံးကြောဆိုရင်တကြောင်က600လောက်ပေါ့တို့ကဆက်ပြီးတော့စီတက်နေလို့ရှိရင်တော့ခဏတော့တိုက်ပွဲဖြစ်နိုင်တယ်လို့ကျွန်တော်ယူဆတယ်ပေါ့နော
်အခုလိုစစ်တက်နဲ့ရှမ်းတောင်ပိုင်းအဖွဲ့တွေဘက်ကထိုးစစ်ဆင်ဖို့စစ်ပြင်းနေပုံရပေမဲ့ရှမ်းမြောက်ပိုင်း SSPP အဖွဲ့အနေနဲ့စနင်းဒေသကနေလောလောဆယ်စုခွာဖို့မရှိသေးဘူးလို့လည်းပြောပါတယ
်သူတို့ကမနေ့ကပေါ့မနေ့ကစနင်းတောင်ကိုစုခွာခိုင်းတာပေါ့အခုကကျွန်တော်တို့ဒီ RCA နဲ့ကျွန်တော်တို့ကနည်းနည်းငင်းတစ်ခုပိုင်းခြားနေအောင်ကျွန်တော်တို့ကကျူးစားပြီးတော့လှုပ်ဆောင်ရတဲ့အချိန်ဖြစ်တယ်ပိုင်းခြားနိုင်တဲ့နယ်မြေအခိုင်အမာမရှိသေးတော့ကျွန်တော်တို့ကလည်းငွေကိုရောက်ရှိထားတဲ့နေရာတွေကိုကျွန်တော်တို့ကမဆုတ်နိုင်သေးဘူးပေါ့နော်အဲ့လိုမျိုးတွေသူတို့ကိုပြောတယ်အဲ့ဒါကြောင့်တို့ကလက်မခံဘူးပေါ့ဘောလုတ်ရှားနေနေပိုင်းခြားနိုင်မှတာကျွန်တော်တို့ကအဖြေပေးမယ်ပေါ့အဲစုပေါ့စုတော့ကျွန်တော်တို့ကဟိုပြောနိုင်သေးဘူးအဲတို့ကထိသွင်းမလို့လာရင်တော့ကျွန်တော်တို့ကတော့ဟိုလက်လက်ရှော့မှာမဟုတ်ဘူ
းရှမ်းပြည်နယ်အတွင်းအဲ့ဒီလိုစီးရီးတင်းမာနေချိန်မှာပဲစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကဒဟန်သားလက်နက်ကင်ခေါင်းဆောင်တွေကိုသူကိုယ်တိုင်တွေ့ဆုံဆွေးနွေးမယ်လို့ဒီနေ့ပဲကမ်းလှမ်းကြေညာခဲ့ပါတယ်ရှမ်းမြောက်ပိုင်းအဖွဲ့တွေအပေါ်စစ်တပ်ကထိုးစစ်ဆင်တိုက်မဲ့အခြေအနေရှိနေချိန် 人间艺术内部更难给了吧？施工时表演手工细度，不就说明通过了 SSBB 啊，买脑买手，干了苗块钱嘛，你也有不？那当时是阿哥那个，他保住你这其他方面，先当买白体，你也有了了哈，难免着了那撇带路，非为个表白嘞。
ကျင်းကတိုင်ကျွန်တော်သဘောတူညီပြီးသားတွေရှိတယ်။သဘောတူညီပြီးသားနည်းနည်းဒီမှာနေပါမှပြိပကဖြစ်ပေါ်နေရာအကြောင်းဖြစ်။ဒါတွေကိုချိုးပေါက်ပြီးလုပ်နေတဲ့အတွက်ချမ်းတိုင်းသားတွေပေါ့နော်ဒေသခံတိုင်းသားတွေအနေနဲ့ထုတ်ခါရောက်တာဖြစ်တယ်။ဒါတွေကိုသူ့နေရာသူမှာပြန်နေကြပါလို့ပြောတဲ့ဟာကိုလိုက်နာခြင်းမလိုက်နာခြင်းဆိုတာသူတို့ရဲ့ပြည်သူလူထုပေါ်မှာထားတဲ့သဘောထားအစစ်အမှန်ကိုကျွန် မျိုးရှိလာခဲ့ရင်လက်ရှိမြန်မာနိုင်ငံ၏အားပြိုင်မှုချိန်ဝင်ရှာကူတောင်ပြောင်းသွားနိုင်တယ်လို့ရှမ်းနိုင်ငံရေးလည်လာသုံးသပ်သူစိုင်းထွန်းအောင်လွင်ကသုံးသပ်ထားပါတယ်
။ဘာဖြစ်လို့လဲဆိုတော့တစ်ဖက်ကမြောက်ပိုင်းမဟာမိတ်လို့ဟာမျိုးပါလို့ဒီဖက်မှာကြားပြန်တော့လေဒီ MTA ဟောင်းနေစုတယ်ဆိုတဲ့တရင်မျိုးတွေလည်းဟိုမီဒီယာဖော်ပြချက်ရပြရတာပေါ့နော်။တစ်ဖက်ကဒီတီရုစစ်တွေဘာတွေဖက်မှာဆိုရင်နတ်ဆက်သားရဲ့ပံ့ပိုးမှုပြီးပါဝင်မှုကလည်းအရေးပါနိုင်တယ်လို့မြောက်ပိုင်းဖက်မှာဆိုရင်လည်း UWSA ဝါတို့ဘာတော့ဘလောက်ပါတယ်ဟာဟိုအုပ်စုလိုက်အားပြိုင်တဲ့ဟာမျိုးတွေမြင်တွေ့ရမဲ့သဘောရှိတာနော
်စစ်ကောင်စီတပ်တွေဟာကရင်၊ကယား၊ချင်းပြည်နယ်တွေအပြင်စကိုင်းတိုင်းမကွေးတိုင်းဘက်တွေမှာဒေသခံလက်နက်ကိုင်အဖွဲ့တွေနဲ့လည်းလက်ရှိတိုက်ပွဲတွေဖြစ်နေပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ့်ပါရှင်အခုဆက်ပြီးတော့တဆက်သေးမှပဲချင်းပြည်နယ်ဘက်ကအခြေအနေတွေကိုလည်းကြည့်ရအောင်ပါချင်းပြည်နယ်မတူပီမြို့နယ်မှာတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသခံပြည်သူ 9,000 လောက်စစ်ဘေးလွတ်ရာတင်းရှောင်နေရပါတယ်ဒီချင်းပြည်နယ်ဘက်ကအခြေအနေတွေကိုတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုရန်နိုင်ပြောပြပေးပါမယ်ရှင်
ချင်းပြည်နယ်မင်းနက်မြို့နယ်နဲ့မတူပီမြို့နယ်ဘက်မှာဧပြီလဇန်ပိုင်းတဲကနေဒီနေ့အထိစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းရေးလှုပ်ဆောင်နေတာကြောင့်မတူပီလမ်းမကြီးတစ်လျှောက်ကြေးရွာဆေးရွာထက်မနည်းကရွာသားထောင်ချီပြီးတော့စစ်ဘေးလွတ်ရာကိုတင်းရှောင်နေကြပါတယ်အထူးသဖြင့်ချင်းပြည်နယ်မင်းတပ်ကနေမတူပီဘက်ကိုနယ်မြေရှင်းလင်းရေးလုပ်နေတဲ့စစ်ကောင်စီစစ်ကြောင်းမတူပီမြို့ကနေပလောဝမြို့နယ်တွင်ကိုစစ်အင်အားဖြစ်တင်းဖို့တွားရောက်တဲ့စစ်ကောင်စီစစ်ကြောင်းတွေနဲ့ချင်းကာကွယ်ရေး CDF အဖွဲ့တို့ကြားတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသခံတွေဘေးလွရာကိုတင်းရှောင်နေကြတာပါစစ်ဘေးဒုက္ခသည်9,000လောက်ဥယင်ဆွန့်ခွာထွက်ပြေးနေကြတယ်လို့သူတို့ကိုအကူအညီပေးနေသူတယောက်ကပြောပါတယ
်တို့ဒီမင်းနဲ့မတူလမ်းကြားမှာသူက9000လောက်ရှိရကွာနော်ဒီကက1000တော့ရှိရအဲ့ဒီ1000ကိုဒီစောတဲ့တောင်တဲ့ဆက်ပြေးနေလို့ပဲသူကစစ်ဘေးရှောင်နေရတယ်ပေါ့ပြောမှဒီမတူဆလဝလမ်းချက်ကြီးကိုသူကအင်းသာရှိတော့အဲ့မှလည်း900လောက်ရှိတယ်အဲ့ငါကကူကူဒီက3000လောက်ရှိတယ်ကူကူကစစ်ဘေးရှောင်နေတယ်ပေါ့ခေချောင်က9000လောက်ရှိတယ်လောလောဆယ်ပေါ့နော်စစ်ကြောင်းကြီးသွားပြီးသွားကြာဝင်ဖို့တော့သူတို့ကဒါစစ်ရှင်တယ်ပေါ့လေ
စစ်ဘေးလွတ်အောင်တင်းရှောင်နေရသူတွေတောတောင်ထဲမှာပုံအောင်နေကြတာဟာတပတ်ကျော်ကြာနေပြီဖြစ်လို့သာဝတ်နေထိုင်ရေးအခက်အခဲဖြစ်နေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်
သောဝနေရေကတော့တော်တော်လေးချက်ဟုတ်ရှိတယ်သူတို့ကအရေးပေါ်ချောင်းတာဆိုတော့လေခေါ်ထဲမှာဆဲဖြစ်တယ်ဒီစက်မှာလည်းစက်မိုးတွေပါလေကြပြော်လေဒီမုန်းကမလုံလောက်တာတွေစားရတော့ရေအဆင်ပြေရတော့ပုံရတယ်ဒီချင်းကလေးနဲ့တတိယရေကလေးချက်ဖြစ
်ဒီနေ့ April 22ရက်နေ့မှာလဲမတူပီပလက်ဝလမ်းပေါ်ကထဲဟွေးတက်စခန်းကိုအင်အားဖြည့်ဖို့လာတဲ့စစ်ကောင်စီစစ်ကြောင်းနဲ့ CDF အဖွဲ့ကြား16မိုင်ဘက်မှာတိုက်ပွဲဖြစ်ပွားနေတယ်လို့ဒေသခံ PDF ခေါင်းဆောင်တဦးကပြောပါတယ
်။မတူပီဘက်ကပြန်ခတ်ရတဲ့အစ်ကြောင်းနဲ့ကျွန်တော်တို့ဒီ CDF မတူပီကမှဒီမနေ့၈နာရီကျော်လောက်ပါပေါ့နော်။အဲတိုက်ပွဲကနိုင်ဝဲလောက်ကြာတယ်။အဲမှာစစ်ကောင်စီကတုံ့ပြန်ကြတယ်။အဲညာကတော့၆ဦးခန့်ဦးပေါ့။အဲကျွန်တော်တို့ကကြတော့ဖြစ်ခဲ့ကြဆင်းမရှိဘူးခင်ဗျာ
။စစ်ကြောင်းပိုင်းတိုက်ပွဲမှာစစ်ကောင်စီတပ်ဖက်ကထိခိုက်မှုများတယ်လို့လဲ CDF ဘက်ကပြောပေမဲ့ VOA ကတော့တိကျအတိမပြုနိုင်သေးပါဘူး။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒီနေ့တိုက်ပွဲအခြေအနေမသိရသေးပေမဲ့ဗိုလ်ထူးနေမှာမတူပီပလောဝလမ်းပေါ်မှာစစ်တပ်နဲ့ CDF အဖွဲ့ကြားတိုက်ပွဲဖြစ်ပေါ်တာရှိတယ်လို့ပြောပါတယ
်။ဆယ်ရက်နေရဖြစ်ခဲ့တဲ့ဟာတစ်ခုပဲရှိပါတယ်ဗျာ။မြင်းတပ်နဲ့မတူပီလမ်းမှာလိုင်90လောက်မှာတော့ကျွန်တော်တပ်မတော်ကလုံခြုံရေးစစ်ကြောင်းကိုအကြမ်းဖက်30လောက်ကပြစ်ခတ်ခဲ့တာရှိတယ်။ပြစ်ခတ်ခဲ့တာရှိတယ်။ဒီတပ်ပတ်တွေဆွေးရနေပြီးတော့ကျွန်တော်လက်နက်များရရှိခဲ့တာရှိတယ်။ကျွန်တော်ဆွေးရစစ်ပီတယောက်များရရှိခဲ့တာရှိတယ်။
မတူပီမြို့ပေါ်မှာလည်းမြို့ပြင်ဘက်သွားမဲ့သူတွေကိုအရင်ကထက်စစ်ဆင်မှုများနေတယ်လို့ဒေသခံတွေကပြောပါတယ်။ မဒူဝီ မြို့နယ်မှာ စစ်ကောင်စီတပ်နဲ့ ဒေသခံ ချင်းကာကွယ်ရေးအဖွဲ့တို့ကြား တိုက်ပွဲတွေကြောင့် ပြည်တွင်းဒုက္ခသည် ခမ်းမန်းခြေဥယျာဉ် 9000 ရှိနေပြီးတော့ အိန္ဒိယအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်နေသူတွေလည်းရှိနေပါတယ်ခင်ဗျာ
ကိုရနိုင်ပါရှင် ဒီကနေ့အတွက်သတင်းလွှာတွေအပီဒုတိယပိုင်းအစီအစဉ်မှာတော့ပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘဲရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ1 click
မင်္ဂလာညချမ်းပါရှင် VOA ကနေပြီးတော့တောက်ကြညာပိုင်းအစီအစဉ်တွေကိုလိုင်းတူမီတာ 1925 32ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်တောက်ကြညာတိုင်းမှာတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေထဲမှာအခုအရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ် American ပြည်တော်စု Indiana ပြည်နယ်ဖို့ဝေးမြို့မှာနေထိုင်တဲ့မတ်ခန္ဒာနိုင်လို့ခေါ်တဲ့ KK ကိုကိုနိုင်ဟာဒီနှစ် 2022 ခုနှစ်အတွက်အိန္ဒိယနာပြည်နယ်ရဲ့ဆယ်ကျော်သက်အလှမဲ့ Miss Teen Indiana သရဖူကိုစုခုရရှိထားပါတယ်။မွန်ကရင်ကပြား American ဆယ်ကျော်သက်အလှမဲ့တယောက်ရဲ့အတွေ့အကြုံသူ့ဘဝအိမ်မက်နဲ့ဖြတ်သန်းမှုတချို့ကိုတော့ဒီတစ်ပတ်အမျိုးသမီးကန္တာမှာမှတ်ခင်ဖြူထွေးကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
There's a path we must choose sometimes. Gotta stand up and fight sometimes.
Hello, Kandanai KK Kukunai.
Matt Kandanai KK Kukunai. KK Bono, VOA Dread Ching Baby Rapi Tabi Rati Sumiai Jamari.
And big, big congratulations.
Omi Mutuale Miani Koyuare, Kurayo Mibari Ogale, Wanta Koyuni Jamelu Chimari.
Thank you.
Jesu Bashi, Hopare, Trule Wanta Nijabare.
So
first of all
ဟုတ်ကဲ့ပထမဆုံးမေးချင်တာကအခုလိုအိန္ဒိယနာပြည်နယ်ရဲ့ဆယ်ကျော်သက်အလှမဲ့တရဖူကိုစုခုလိုက်တဲ့အချိန်မှာဒီစုကိုကျင်ညာတာကိုကြားလိုက်ရတဲ့အခိုက်အတန့်မှာပေါ့နော်ဘယ်လိုများခံစားခဲ့ရပါလဲ
အရန်ကိုပဲစိတ်လှုပ်ရှားပျော်ရွှင်ခဲ့ရပါတယ်အဲ့ဒီအချိန်မှာကျမအပွားလည်းရှိနေတယ်လေသူ့အတွက်ပထမဆုံးအကြိမ်ကျမရဲ့ပြိုင်ပွဲကိုလာကြည့်တာပါဒီတစ်ကြိမ်သူလိုက်လာအားပေးတဲ့အချိန်မှာပဲခုလိုအနိုင်ရလိုက်တာကိုသူတွေးလိုက်ရတယ်ဆိုတော့ကျမအရန်ပြောပါတယ်ဆိုတော့ဘာဖြစ်ရနေဆိုတော့အခုဆိုလို့ရှိရင်ဒါအိန္ဒိယနာပြည်နယ်ရဲ့ဆယ်ကျော်သက်အလှမဲ့ Miss Teen Indiana ဖြစ်သွားပြ
ယ်တွင်လူမှုအတိုင်းအဝန်အတွင်းကအကျိုးပြုလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်သွားပါမယ်ဒီချိန်ထဲမှာပဲအင်ဒီယားနာပြည်နယ်ကိုကိုစားပြုပြီးအမေရိကန်တနိုင်ငံလုံးရဲ့ဆယ်ကျော်သက်အလှမဲ့ Miss Team USA ပြိုင်ပွဲမှာဝင်ပြိုင်သွားရမှာပ
ါ So you have
ဆရာ80ပြိုင်ပွဲတွေရှိနေအောင်မှာပေါ့ပြင်ဆင်မှုတွေဆက်လုပ်သွားအောင်မှာပေါ့
Yes I don't know when Miss Team USA
ဟုတ်ပါတယ်အမေရိကန်ပြည်ထောင်စုတစ်ခုလုံးရဲ့ဆယ်ကျော်သက်အလှမဲ့ပြိုင်ပွဲ Miss Team USA ဘယ်တော့ကျင်းပမလဲဆိုတာကတော့လောလောဆယ်အတိအကျမသိရသေးပါဘူးပြိုင်ပွဲအချိန်ကိုမကြေညာသေးပါဘူးဒါပေမဲ့ကျမအနေနဲ့ကတော့ပြိုင်ပွဲကျင်းပမယ့်အချိန်ကိုစိတ်လှုပ်ရှားစောင့်နေပါတယ်။ပြင်ဆင်မှုတွေလည်းအခုကတည်းကစလုံနေပါပြီ
။ So I also like to know how
did တနေ့အခုလိုစေကျော်တဲ့အလှမယ့်ပြိုင်ပွဲကိုဘလို့စပြီးတော့ဝင်ပြိုင်ဖြစ်ခဲ့တယ်ဆိုတာလည်းပြောပြပါအောင်။တနေ့မှာကိုကြည့်လိုမျိုးအလှမယ့်ဖြစ်ရမယ်ဆိုတာမျိုးငငယ်ကလေးကစိတ်ကူးရင်ခဲ့တာလား။
So when I was younger I would always watch Miss Universe just with my whole entire family.
ကျမငငယ်ကလေးကမဲဆက်ကြော်ရတာပြိုင်ပွဲတွေကြည့်ပါတယ်။အဖိုးအဖွားတွေအပါအဝင်မိသားစုတွေအားလုံး TV မှာတူတူထိုင်ကြည့်တတ်ကြပါတယ်။ဒီလိုအလှမဲ့ပြိုင်ပွဲတွေကြည့်ရတာကိုကလေးဘဝတွေကအရန်သဘောကျခဲ့တာပါ။နည်းနည်းကြီးလာတော့လဲအလှမဲ့ဖြစ်ချင်တယ်ဆိုတာသိတယ်။ဒါပေမဲ့ဘယ်လိုလုပ်ရအောင်လဲဆိုတာတော့မသိဘူး။ကျမ9တန်းနှစ်လောက်မှာကျမရဲ့အတန်ပိုင်းဆိုင်ရာဆရာမကအလှမဲ့ပြိုင်ပွဲဝင်ကြလားလို့မေးတယ်။ကျမကလည်းဖြစ်တော့ဖြစ်ချင်တယ်ဒါပေမဲ့ရှက်လဲရှက်တယ်ပေါ့။အဲ့လိုနဲ့ပဲနောက်ဆုံးပြိုင်ပွဲတစ်ခုမှာစဝင်ပြိုင်ဖြစ်ပါတယ်။တကယ်ဝင်ပြိုင်ချိန်မှာလည်းအရန်သဘောကျသွားတယ်။ဒါကြောင့်ငငယ်ကလေးကကျမရဲ့အကြီးမားဆုံးအိမ်မက်ကမဲဆက်ကြော်ရာဖြစ်ချင်းခဲ့တာပါ။တကယ်တမ်းပြောရရင်မြန်မာအလှမဲ့ပြိုင်ချင်တာ။ဒါပေမဲ့ကျမကအခုအမေရိကမှာလေ။ဆိုတော့ဒီမှာပဲပြိုင်မှုပို့အဆင်ပြေတယ်။ ပြီးတော့ကျမအိမ်မက်ကိုအကောင့်ထဲပို့ဖို့ဆိုရင်ခုလိုစဲကြောတက်အလှမယ်ဝင်ပြိုင်ခွင့်ဆိုတာမျိုးကလည်းရှိနေတယ်ဆိုတော့ဒီလိုဝင်ပြိုင်ရင်းနဲ့ပဲအိန္ဒိယနာပြည်နယ်ရဲ့စဲကြောတက်အလှမယ်တရဖူးကိုစုခူးနိုင်ခဲ့တာပါ
Do you still face any challenges?
ပြိုင်ပွဲတွေဝင်ပြိုင်ရတဲ့ကာလတလျှောက်မှာရောဘယ်လိုအခက်အခဲတွေကြုံခဲ့ရတာမျိုးတွေရှိပါသလဲ?ကိုယ်အတွက်အခက်အခဲဆုံးစင်ခုံမှုဆိုရင်ဘာဖြစ်ပါမလဲ?
For me, I always say that my mindset is just the greatest challenge.
အခက်အခဲဆုံးစင်ခုံမှုကတော့ကိုယ့်ရဲ့စိတ်ကိုပြင်ဆင်ရတာပါ။ကိုယ့်စိတ်ကငါဒါကိုမလုပ်နိုင်ဘူးလို့တွေးလိုက်ရင်ဘာမှလုပ်လို့မရတော့ပါဘူး။အဲ့ဒီစိတ်ကိုကြော်နိုင်ပြီဆိုတာနဲ့ကိုယ်လုပ်နိုင်တာကိုကိုယ်သိလာပါတယ်။ကိုယ့်အိမ်မက်တွေကိုအကောင့်ထဲပေါ်နိုင်တဲ့ဆိုတော့ကိုကိုကိုယုံကြည်မှုရှိလာပါတယ်။ဆိုတော့ဒီနေ့အတွက်စိန်ခေါ်မှုဆိုရင် Miss Team USA ဝင်ပြိုင်ဖို့အတွက်ကိုကိုကိုယုံကြည်ချက်စိတ်ခွန်အားအပြည့်ရှိနေအောင်တိဆောက်ရတာကစိန်ခေါ်မှုဖြစ်ပါလိမ့်မယ်။ဒီအတွက်ကျမရဲ့မိသားစုနဲ့အတူအနီးကပ်တင် जा ပြသပေးတဲ့ဆရာဆရာမတွေမိတ်ဆွေတငယ်ချင်းတွေအားလုံးကလည်းကျမကိုအချိန်ပြည့်အားပေးပံ့ပိုးကူညီကြပါတယ်
။ So ဘဝမှာအဖြစ်ချင်းဆုံးစံတာကိုရဲ့အန်ဒီမဘဝရည်မှန်းချက်ဆိုရင်ရောဘာဖြစ်မလဲ
။ I think that's really hard but I think it's just
ကိုချင်ပြောရတာခက်တော့ခက်ပါတယ်ဒါပေမဲ့လောလောဆယ်အကောင်းဆုံးရှင်းပြနိုင်တာကတော့ကို့အနီးနာပတ်ဝန်းကျင်မှာရှိတဲ့သူတွေအတွက်ဘဝမှာကိုတက်နိုင်တဲ့ဘက်ကနေအကောင်းဆုံးအကျိုးပြုချင်ပါတယ်ဆိုတော့မြန်မာနိုင်ငံကလူငယ်မျိုးဆက်တွေအတွက်ပဲဖြစ်ဖြစ်ကျမရဲ့မိသားစုမိတ်ဆွေတွေနဲ့ဒီကမြန်မာလူမှုအတိုင်းအဝိုင်းအတွက်ပဲဖြစ်ဖြစ်သူတို့ကိုကူညီပံ့ပိုးနိုင်မယ့်အရာတွေကိုလှုပ်သွားချင်ပါတယ်ကိုစိတ်ဝင်စားတဲ့ကိုလုပ်နိုင်တဲ့အရာနဲ့အများအကျိုးပြုချင်တာမျိုးပါအခုဆိုရင်ကျမကဖော်ဝင်းမြို့မှာနေထိုင်နေဆိုတော့ဒီမှာရှိတဲ့ကုညီကယ်ဆယ်ရေးနဲ့စောက်ရှောက်ရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်သွားပါမယ်။ဆယ်ကျော်တက်အလှမယ်တယောက်အနေနဲ့အမျိုးသမီးနဲ့ကလေးငယ်တွေအတွက်ကိုလုံနိုင်တဲ့အကူအညီတွေပေးချင်ပါတယ်။ဆိုတော့ကျမရဲ့အကြီးအမားဆုံးရည်မှန်းချက်လို့ပြောရင်ကိုပါဝင်ချင်မှရှိတဲ့လူတွေအတွက်အကောင်းဆုံးအကျိုးပြုသွားခြင်းနဲ့လို့ပြောရမှာပါ။
I've learned that both of your parents are from Burma, right?And you know that there are so many
kiki ye miba na ba salon ga myanmar naingan na ni pi lo shwe pyaung la ja de tu re lo ti cha ba de di american pi daw su ma di lo myo ti cha naingan ta khu ga ni pyaung shwe la ja de tu re di dukkha de a phi kho lon la ja de di mi da su re ma klin ngai re chong twi ya de khak khe re shi tat ba de miba di naingan ma mwe phwa chi pyin na ma hote de twa chaung mulu niya tit snit tit ma ni than ya de khak khe re shi tat ba de ဆိုကိကိရဲ့ဖြတ်သားမှုမှာရောဒီလိုမျိုးအခက်အခဲကြုံရတာမျိုးတွေရှိပါသလားကြုံရတဲ့အခါမျိုးမှာရောဘယ်လိုကြော်ဖြတ်ပါသလဲ
Yeah so growing up I was actually always like the only Burmese kid in every single one of my classes or like I was the only Asian kid or the only kid who
ဒီမှာပဲကြီးပြင်းရတာဆိုတော့ကျောင်းသွားတဲ့အခါအတန်းထဲမှာကိုတယောက်တည်းကမြန်မာလူမျိုးဖြစ်နေတာလူပြူမဟုတ်တာအာရှသားဆိုလို့ကိုတယောက်တည်းဖြစ်နေတာမျိုးကြုံရတာတွေရှိပါတယ်ကိုနဲ့တူတဲ့သူကိုကိုကိုစားပြုတဲ့သူမရှိတာမျိုးကတော့တစ်ချောင်းလုံးကြုံရတာလို့ပြောနိုင်ပါတယ်။ဒါကြောင့်လဲမဲဆက်ကြော်ရာလို့ပြိုင်ပွဲမျိုးကိုတွေ့တဲ့အချိန်မှာနိုင်ငံပေါင်းစုံကအယောင်သွေးဆုံမျိုးသမီးတွေကိုမြင်ရတော့ကျမကိုအများကြီးအားတက်စေပါတယ်။ခုခေတ်မှာကျမတို့လိုဆက်ကြော်တဲ့ generation C တွေရင်ဆိုင်ရတဲ့ရုန်းကန်မှုတွေများပါတယ်။များသောအဖြစ်ကတော့ကိုစိတ်ကိုတိဆောက်ရတဲ့အတွင်းပိုင်းရုန်းကန်မှုတွေလို့ပြောရမှာပါ။ဒါတွေကိုဘယ်လိုကြော်ဖြတ်တယ်လဲဆိုရင်တော့ကိုယ့်ရဲ့ယုံကြည်သက်ဝင်မှုကအဓိကကြတယ်လို့ထင်ပါတယ်။အရာအလုံးဟာအဆုံးမှာဘုရားသခင်ကအကောင်းဆုံးဖန်ဆင်းပေးထားတယ်ဆိုတာကိုလက်ခံပြီးကိုကိုကိုမှန်ကန်တဲ့သူ၊ကောင်းတဲ့သူအဖြစ်နေသွားနိုင်ဖို့ပါ။ဒီလိုလက်ခံထားတဲ့အတွက်ကိုကိုကိုယုံကြည်မှုပျောက်တာ၊လုံခြုံမှုကင်းမဲ့တာမျိုးမခံစားရအောင်စိတ်ကိုထားနိုင်ပါတယ်။ဒီလိုယုံကြည်မှုနဲ့မိသားစုတွေရဲ့ချစ်ချင်းမေတ္တာတွေနဲ့ကြော်ဖြတ်နိုင်ပါတယ်။ဒါအပြင်ကျမကိုချစ်ခင်တဲ့မိတ်ဆွေတငယ်ချင်းတွေ၊လမ်းညွှန်ပြသပေးသူတွေလည်းအများကြီးရှိပါတယ်။ဒီလိုလူတွေကြောင့်ပဲအခက်အခဲတွေရှိလဲကြောဖြတ်နိုင်ပါတယ
် You have a successful story as a team
ကီကီဟာအောင်မြင်တဲ့ဆယ်ကျော်သက်တယောက်လို့ပြောနိုင်ပါတယ်အခုလိုအရွယ်မှာကတဲ့ဟိုကကိုဖြစ်ချင်တဲ့အိမ်မက်အတွက်အောင်မြင်တဲ့ခြေလမ်းတွေကိုစပြီးတော့လှမ်းနိုင်နေတဲ့သူပါဒါပေမဲ့ဒီကီကီလိုမျိုးအခွင့်အလမ်းကောင်းကောင်းမရကြတဲ့လူငယ်တွေကကမ္ဘာမှာအများကြီးရှိပါတယ်ကီကီလည်းဒီမှာပါဒီကနေ့ဒီမြန်မာနိုင်ငံလိုနေရာမျိုးမှာဆိုလို့ရှိရင်အထူးသဖြင့်ဒီစစ်အာဏာသိမ်းမှုနောက်ပိုင်းမှာကလေးငယ်တွေလူငယ်တွေအများကြီးမိဘတွေမိသားစုတွေနဲ့အဝေးကြီးမှာရောက်နေကြရတဲ့စစ်ပွဲတွေကြမှာပြေးလွှာထွက်ပြေးနေကြပါတယ်အခက်ခဲတွေကြားထဲမှာအခွင့်အလမ်းတို့အခွင့်အရေးတို့ဆိုတာတွေကိုရှာမရပဲမျောလင့်ချက်အိမ်မက်လမ်းစာပျောက်နေကြတဲ့သူတွေလည်းရှိပါတယ်ဆိုတော့ခုချိန်မှာကိုကအောင်မြင်တဲ့ဆယ်ကျော်သက်အမေရိကန်ရောက်မြန်မာလူငယ်အမျိုးသမီးတစ်ယောက်အနေနဲ့မြန်မာနိုင်ငံကတခြားသောလူငယ်တွေအမျိုးသမီးတွေအတွက်ဘယ်လိုစိတ်ခွန်အားတွေပေးနိုင်ပါမလဲ။ဘာများအားပေးစကားပြောနိုင်ပါမလဲ
။ I have so much to say but I think a really simple way
ကျွန်တော်ပြောချင်တာတွေကတော့အများကြီးပါပဲ။အရေးအရှင်းဆုံးပြောချင်တာကတော့အားလုံးမှာတရဖူးကိုစီရှိကြတယ်ဆိုတာပါပဲ။ ဒီလိုပြနိုင်တဲ့တရဖူမျိုးရရင်တော့သိကောင်းတာမှန်တာပေါ့ဒါပေမဲ့ဒီလိုတရဖူမျိုးမဟုတ်လဲကိုစွမ်းတဲ့အရာကိုကျွမ်းကျင်ရနေပဲမှာတရဖူကိုစီကတော့လူတိုင်းမှာရှိပါတယ်သူများကပေးမှရတာမဟုတ်ပါဘူးအဓိကကကိုယုံကြည်ဖို့ပါဒါကြောင့်ကိုရဲ့ရည်မှန်ချက်အိမ်မက်ကိုအမြင့်ဆုံးထားကြပါကိုအိမ်မက်အကောင့်ထည့်ဖို့ကြိုးစားနိုင်တဲ့ဆိုရဲယုံကြည်ချက်ထားပါကိုယုံကြည်ဖို့ကအရေးကြီးဆုံးပါပဲမြန်မာနိုင်ငံကစေကျော်သက်တွေပဲဖြစ်ဖြစ်တခြားနိုင်ငံတွေကစေကျော်သက်တွေပဲဖြစ်ဖြစ်ပါကိုယုံကြည်စိတ်ထားနိုင်ရင်အနာဂတ်မှာမျှော်လင့်ချက်တွေအကောင့်ထည့်ပေါ်လာမှာပါလက်ရှိမြန်မာနိုင်ငံမှာအခြေအနေတွေမကောင်းဘူးဆိုတာကျွန်မနားလည်ပါတယ်ကျွန်မလိုအမေရိကန်ပြည်ထောင်စုမှာနေပြီးဘဝကိုကောင်းကောင်းမွန်မွန်ရှင်သန်ခွင့်ရတဲ့သူတယောက်အနေနဲ့သူတို့ကြုံတွေ့နေရတဲ့အခြေအနေနဲ့ဆက်ဆက်နိုင်ရှင်ဖို့ခက်ပါလိမ့်မယ်ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်မျှော်လင့်ချက်မပြတ်ကြပါနဲ့အနိုင်ဆုံးကို့အနီးအနားကလူတွေကို့ရဲ့စူးစမ်းမှုကိုမြင်ကြပါလိမ့်မယ်ကို့ယုံကြည်ချက်ရည်မှန်းချက်တွေကိုကို့ရဲ့မိသားစုတွေအနီးအနားကလူတွေနဲ့ဝေမျှပါနောက်ဆုံးတနေ့ကို့ရည်မှန်းထားတဲ့အတိုင်းဖြစ်မလာရင်တောင်မှကို့စူးစမ်းခဲ့တာတွေအတွက်ကျင့်တဲ့ပီတိကတော့ရှိနေမှာပါမြန်မာနိုင်ငံကလူငယ်စေကျော်သက်အားလုံးကိုပြောချင်တာကကို့ရဲ့မျှော်လင့်ချက်အိမ်မက်ကိုဆက်ပြီးဆွဲကင်ထားကြပါအကောင်းဆုံးကိုဆုတောင်းပါမေတ္တာပွားဆုတောင်းမှုကလည်းထည့်ရောက်ပါတယ်ခုဆိုရင်ကဘာတွန်းကပြည်သူတွေကလည်းမြမပြည်သူတွေအတွက်စူတောင်းမြစ်တာတွေပို့တာနေကြပါတယ်ကျမလည်းစူတောင်းပေးနေပါတယ်မျောလင့်ချက်တွေဆက်ထားနိုင်မှုမျောလင့်ပါတယ
် Thank you so much for
ဟုတ်ကဲ့ပါ VOA အတွက်အခုလိုချိန်ပေးပြီးတော့ဖြည့်ချပေးတာကျေးဇူးအများကြီးတင်ပါတယ်စတာတဘူအောင်မြင်ပါစေလို့လည်းစူတောင်းပေးပါတယ
်
Thank you so much ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်
continue to ဆက်သွယ်မြင်မြန်ထားရပါရှင်အခုဆက်ပြီးတော့အမေရိကန်မှာကုန်စည်နှုန်းတွေမြင့်တက်နေတာကြောင့်စားတောက်ဆိုင်လုပ်ငန်းရှင်တွေအခက်အခဲတွေကြုံတွေ့နေရတဲ့အကြောင်းနဲ့ခရီးသွားရင်နှာခေါင်းစည်းတက်စရာမလိုတော့ဘူးလို့ပြည်ထောင်စုတရားသူကြီးရဲ့ဆုံးဖြတ်ချက်ဒီအကြောင်းတွေကိုအခုတပတ်တုတ္တဆုံးလင်အမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်တင်ပြပေးထားပါတယ်ရှင်
ဒီအပြင်မျိုးတော့ Elvanin တစ်ဖက်ကန် Ransleya မှာ Seri CM ထိုင်းစားတောက်ဆိုင်ကို2012ခုနှစ်မှာကုရှေသွေးစဖွင့်ခဲ့တာပါအရင်နှစ်တွေကတော့ရောင်းအားကောင်းခဲ့ပြီးပိုကောင်းတဲ့နေရာကိုဒုတိယအကြိမ်ပြောင်းပြီးကမှ COVID ကြောင့်လုပ်ငန်းရနာမယ့်အခြေအနေမျိုးစိုက်ခဲ့ပါသေးတယ်ဒါပေမဲ့လည်းမိသားစုလုပ်ငန်းလည်ပတ်ဖို့အားလုံးကဇွဲကောင်းကောင်းနဲ့တောက်ခံခဲ့ကြတယ်လို့ကုရှေသွေးကပြောပါတယ
်ဈေးတက်လည်းတက်တဲ့အချိန်မှာရောင်းအားမှာကျွန်တော်ကကြတော့ဘယ်လိုပြောမလဲအဓိကဆိုင်မပိတ်ဖို့ပဲအဓိကရက်တီရတာပေါ့နော်ဆိုင်မပိတ်ဘူးဆိုတာဒီလိုမျိုးနေအကုန်လုံးကမိသားစုတွေကြီးပဲအကုန်လုံး family တွေကြီးပဲကျွန်တော်အမျိုးသမီးရဲ့ထိုင်းနေသူရဲ့အမအတွေကြီးပဲအကုန်လုံးလောက်တာသူဆိုင်ရောမပိတ်ဘူးကိုအမြန်မဲရတယ်ဘယ်လိုပြောလဲအကုန်လုံးတမိသားစုတို့ဝင်ဝင်ရှိတာပေါ့ဗျာအဲ့လိုပဲပြောရမှာပေါ့
ကိုဗစ်ကြောင့်ကမ္ဘာတစ်လောက်ကုန်ပစ္စည်းထုတ်လုပ်မှုတွေရပ်ဆိုင်းသွားသလိုတည်ယူပို့ဆောင်ရေးကဏ္ဍမှာလည်းနှောင့်နှေးကျကြခဲ့ပါတယ်အထူးသဖြင့်အမေရိကန်ပြည်ထောင်စုကိုပြည်ပကတင်သွင်းတဲ့ပို့ကုန်တွေလည်းရပ်ဆိုင်းကုန်တလောက်ဖြစ်ခဲ့ပြီးအမေရိကန်စိတ်ကန်းကိုရောက်လာတဲ့ကုန်စည်တွေထပ်ဆင့်ဖြန့်ဖြူးရမှာဆိုရင်လည်းကြန့်ကြာခဲ့ပါတယ
်ကျွန်တော်တို့ကြတော့နည်းနည်းလေးခက်တာကျွန်တော်တို့ပစ္စည်းတွေကဒီမှာထွက်တဲ့ဟာတွေမဟုတ်ဘူးလေဟိုထိုင်းရင်းနေပို့ရတဲ့ဟာတွေဆိုတော့နည်းနည်းလေးဝယ်ရတာတော့ခက်တယ်ဗျအဲဒီတစ်ခါတလေဆိုရင်ကျွန်တော်ဒီမှာ local မှာဝယ်လို့မရဘူးလေကုမ္ပဏီတွေကမှားတော့ကုမ္ပဏီမှာသူတို့ဒီမှာပစ္စည်းပြတ်တယ်ဆိုရင်တခါတလေဆိုရင်ကျွန်တော်တို့ပစ္စည်းဆယ်ထုတ်လို့ခြင်းနေဆိုရင်နှစ်ထုတ်ပဲရရတယ်အဲလိုမျိုးကိုကိုနဲ့လည်းဒီတိုင်းပဲကိုလိုခြင်းတော့မရဘူးအဲလိုမျိုးတွေတော့အခက်အခဲရှိတယ်ဗ
ျကိုဗစ်ကရောဂါအပြင်အခုခါမှာယူကရိန်းကိုကြီးကျော်တိုက်ခိုက်တဲ့ရုရှားစစ်ကြောင်းကမ္ဘာတစ်လွှားရိုက်ခတ်မှုတွေရှိလာပြီးဓာတ်ဆီဈေးတွေတက်လာတာကလည်းလုပ်ငန်းရှင်တွေအဖို့ပိုအခက်တွေ့စေပါတယ်ဒါပေမဲ့လည်းတချို့လုပ်ငန်းရှင်တွေကတော့ကိုစီမာဝယ်ယူအပိသူတွေအပေါ်ထပ်ပြီးတော့ဈေးတင်ရောက်မှုဝန်လေးနေကြပါတယ်အဲ့ဒီအထက်မှာကိုရှိသွေးလဲပါပါတယ
်ဘေးကျဆိုရင်ကျွန်တော်စိုင်စဘူးတော့ခုနဘယ်လိုပြောမလဲတဘာမှဘလောက်မှ6ကျပ်တော့ရှိမယ်6ကျပ်ခုနကျပ်လောက်ရှိမယ်အခုအချိန်ကြတော့ကျွန်တော်တို့15ကျပ်လောက်ထိကိုဝယ်ရတယ်ဒါပေမဲ့ဈေးနှုန်းကြတော့ကျွန်တော်တက်လို့မရတော့ဈေးနှုန်းကတော့တက်လဲဘယ်လိုပြောမလဲကျွန်တော်ကကြတော့လူများများယူတယ်လေအဲ့တော့ဟိုဘယ်လိုပြောမလဲတရာဘူးရောင်းမယ်ဥမာတခုကို30ရောင်းမယ်ဆိုရင်လူ10ရောက်ပဲရမှာပေါ့နော်ကျွန်တော်ကကြတော့9ကျပ်နဲ့ပဲရောင်းတော့ဥမာ13ရောင်း12ရောက်လောက်ရတယ်အဲ့ဒီကနေပြီးတော့အဲ့လိုမျိုးပေါ့နော်ဈေးနှုန်းတက်တာတော့ကျွန်တော်တော်တော့ဘယ်လိုပြောမလဲတိတ်တော့အမျက်တော့မကြံဘူးပေါ့နော်စိုင်းနဲ့မပိတ်ဘူးအ အလုပ်သမားလည်းမလျှော့ဘူ
းကိုဗစ်ကာယောဂါကာလအတွင်းဒီတန်ကိုအဆိုးရွားဆုံးခံရသူတွေတဲ့နယူးယောက်ပြည်နယ်လည်းပါဝင်ပါတယ်အခုခါမှာတော့လူများပြားစီးထိုးပြီးတာကြောင့်ကုမ္ပဏီတွေစီးပွားရေးလုပ်ငန်းတွေပြန်လည်ပတ်ဖို့တာဆုံနေကြပါပြီအဲ့ဒီချိန်ရောက်ပြီဆိုရင်တော့နေရာကောင်းလဲစိုက်ပြောင်းထားပြီးဖြစ်တဲ့အတွက်စရီစီအမ်အတွက်အကောင်းဆုံးအချိန်ဖြစ်ဖို့သူကမျှော်လင့်နေပါတယ
်အခုလက်ရှိဖွင့်ထားတဲ့စိုင်းနေရာရဲ့နောက်ပြည့်တဲ့မှာတမနစ်ပဲလမ်းလျှောက်ရတယ်ဟိုဘက်ဝင်းဒီဘက်ဝင်းမလို့အဲ့ဒီထဲမှာလူ900လောက်လောက်တယ်အခုကဒီနေ့အချိန်မှာဆိုအဲ့ဒီ900လောက်က30လောက်အလုပ်ထဲမှာပြန်လာသေးတယ်သူတို့ပြောတာတော့အိမ်မှာပဲအလုပ်လုပ်ကြသေးတယ်ဒေးတယ်ပေါ့နော်အဲ့30လောက်ကကွန်ပျူတာသူတို့ကွန်ပျူတာဆိုင်ရနေကွန်ပျူတာတွေတန်ရှင်းလုပ်တယ်ဒီ software update လုပ်တယ်အလားလောက်ပဲရှိတယ်သုံးအဲ့ဒီအခုဒီဆိုင်ပေးရကုမ္ပဏီကအရင်တော့ဟိုကျွန်တော်ဆိုင်သေးမှသူတို့လမ်းဆိုရင်အပြည့်ပဲလာကြတာအခုကဒီမှာလူမရှိတာခုနပြော900လောက်က30ပဲရှိရတချို့တော်တော်များများအိမ်မှာပဲလောက်ကြသေးတယ်လို့ပြောတယ်ဒီလာတဲ့လူဟောင်းနေရပါတော့သူတို့ဒီနောက်2လ3လဆိုတော့အကုန်လုံးဒီရုံးမှပြန်လာကြမယ်တဲ့အဲ့လိုပြောတယ်အဲ့ဒါသူတို့ပြန်လာတယ်ဆိုတော့ကျွန်တော်ဒီနေရာရွှေ့ပြစ်သွားပြီ
အမေရိကန်မှာငွေကြေးဖောင်းပွားမှုဟာနှစ်ပေါင်း40အတွင်းအမြင့်ဆုံးကိုရောက်နေတာပါကိုဗစ်ရောဂါကိုထိန်းချုပ်လာနိုင်နေတဲ့ကြားမှာပဲယူကရိန်းရုရှားစစ်ပွဲရဲ့ကြေကလည်းခံမှန်းလို့မရနိုင်တာကြောင့်ကုန်စည်နှုံတွေထပ်တက်လာမှာကိုစိုးရိမ်နေကြပါတယ်။နောက်ထပ်သာကုန်စည်နှုံတွေတက်လာမယ်ဆိုရင်တော့ဆိုင်းမာရောင်းတဲ့ဈေးတွေလည်းလိုက်လျောညီထွေပြောင်းလဲဖို့စဉ်းစားနေကြောင်းကိုရွှေသေးကပြောပါတယ်
။သူတို့ဈေးကြီးလာရင်တော့ကျွန်တော်လည်းနည်းနည်းလေးတော့ကြည့်ပြီးဒီထက်ကြီးလာရင်တော့ဈေးနှုံနည်းနည်းလေးပြင်ရမယ့်သဘောရှိတယ်။အခုကတော့ဘယ်လိုပြောလဲကိုဝင်ငွေနဲ့ဒီကိုကွန်စတူမာတွေလည်းအများကြီးမပြတ်လာနိုင်ကြသေးရဲ့လေ။အဲ့တော့ညော့သွားတာတော့မရှိဘူး။အဲ့တော့ဈေးတက်လဲတချို့လူတွေကတော့သူတို့တဘောပေါပါလေဈေးတက်မယ်ဆိုရင်လေသူတို့လည်းတခြားနေရာမှာလည်းဟိုစားတော့ဆိုင်မဟုတ်တော့တခြားနေရာတွေလည်းသူတို့ဝယ်နေရတာသူအလုံးသိကြတာပဲလေအဲ့တော့ကျွန်တော်ထင်တယ်ကျွန်တော်တို့နည်းနည်းလေးတစ်ချက်လောက်ထက်တင်ဒေါ်လာလောက်ထက်တင်လေသူတို့တော့ဘာမှမပြောတော့ပါဘူးလို့ကျွန်တော်တော့အဲ့လိုပဲထင်တာပဲ
ဒီလိုချင်းတွေကြားမှာပဲ10နှစ်ကြာခက်ခဲခဲခဲပြတ်တမ်းဖွင့်လှစ်ခဲ့တဲ့ Series CM စားတော့ဆိုင်ရေရှည်ရက်တည်သွားနိုင်မှုလေသူကမျှော်လင့်နေပါတယ်ခင်ဗျာဖလော်ရီဒါပြည်နယ်ကပြည်ထောင်စုတရားသူကြီးကက်သရင်ကင်ဘောမစ်ဇဲလ်ကအများပြည်သူတို့ရင်တွေနဲ့ခရီးသွားရမှာနှာခေါင်းဆီးမဖြစ်မနေတက်ရမယ်ဆိုတော့အမေရိကန်အစိုးရကထုတ်ပြန်ထားတဲ့အမိန့်ဟာဥပဒေနဲ့မကိုက်ညီဘူးဆိုပြီးတနင်္လာနေ့ကဆုံးဖြတ်လိုက်တာကြောင့်ခရီးသွားသူတွေကြားမှာအတော်လေးကြက်ရက်ခဲ့ပါတယ်ဒီအမိန့်ဟာအထူးသဖြင့်လေကြောင်းလိုင်းနဲ့ Amtrak မြေရထားနဲ့ခရီးသွားသူတွေပေါ်တက်ရောက်မှုရှိတာပါအင်ကာနေကဝါရှင်တန် DC ရော်နယ်ရေဂန်လေဆိပ်မှာခရီးသွားသူအများစုကတော့နှာခေါင်းဆီးတွေတတ်ထားတာကိုတွေ့ရပါတယ်ဓာတ်ပုံဆရာခရီးသွားရောဘတ်ဂီရာက
I think the people who say
သူတို့ခွင့်ရေးချိုးဖောက်ခံရတယ်လို့ပြောနေတဲ့သူတွေအနေနဲ့သူတို့ဘဝဆုံးသက်ခြင်းဒီလိုလုံနိုင်တဲ့ခွင့်လန်းလဲရှိတယ်လို့ထင်ပါတယ်ကျွန်တော်ကတော့သူတို့လိုလို့မှမဟုတ်ပါဘူး
တရားသူကြီးရဲ့ဆုံးဖြတ်ချက်ကြေညာပြီး American United Delta တို့လိုအဓိကလေကြောင်းလိုင်းတွေအပြင် Amtrak မြင်းထားလိုင်းကသူတို့ထုတ်ပြန်ထားတဲ့နှာခေါင်းဆီးတက်ရမယ့်စီးမင်းတွေကိုချက်ချင်းပယ်ဖြတ်လိုက်ပါတယ်ဒီအချိန်ကိုစောင့်နေကြတာလို့ခရီးသွား Kristen Johnson ကပြောပါတယ
်နှာခေါင်းဆီးတက်เสียမလို့တော့ဘူးဆိုတော့အရင်ပြောပါတယ်အားလုံးနှာခေါင်းဆီးတက်ရမယ်ဆိုတော့ CPC မှုမျိုးရှိဖို့မလို့တော့ပါဘူး
American CDC ကျန်းမာရေးအာဏာပိုင်တွေကမေလ3ရက်နေ့အထိနှာခေါင်းဆီးတက်ဖို့ထပ်မံတည်ထောင်တိုးထားပါတယ်။ကိုဗစ်ရောဂါကူးစက်မှုအနေအထားကိုတေချာချင့်ချိန်သုံးသပ်နေချိန်မှာလေယာဉ်မြေထားတက္ကစီကားဂိတ်လေဆိပ်လိုနေရာတွေမှာဝါနှာခေါင်းဆီးတက်ဖို့ညွှန်ကြားထားတာပါ။ကျန်းမာရေးအသိမြင်ကျွေးရမယ်လို့ Florida ကိုပြန်မဲ့ခရီးသွား Polly Rivers ကပြောပါတယ်
I don't have a problem with it.
ကျမရေရှူတော့ငါနေဘေးရန်ရဲ့ကင်ဘိုနှာခေါင်းဆီးတက်ရတာဆိုတော့ကျမကြွယ်ပါခက်ခဲမှမရှိပါဘူး
။ဆလီလာတာကျင်သုံးခဲ့တဲ့အစိုးရရဲ့နှာခေါင်းဆီးတက်ရမယ်ဆိုတဲ့မူဝါဒကိုလုပ်ငန်းရှင်တွေနဲ့ Republican လွှတ်တော်အမတ်တွေကလုံးဝပယ်ဖျက်ဖို့လိုလားနေတာပါ။လွန်ခဲ့တဲ့နှစ်ကတည်းက Florida ပြည်နယ် Tampa မြို့မှာကျမရေနဲ့ပတ်သက်ပြီးတော့စိတ်ကြက်ရွေးချယ်နိုင်ခွင့်ကာကွယ်ရေးအဖွဲ့ကနေပြီးအမေရိကန်ဆိုရကိုတရားစွဲထားခဲ့ရကနေသမရဟောင်းဒေါ်နယ်ထရမ့်ခံထားခဲ့တဲ့ပြည်ထောင်စုတရားသူကြီးကက်သရင်ကင်ဘောမစ်ဇဲလ်ကအခုလိုဆုံးဖြတ်ခဲ့တာပါခရီးသွားမိုက်ခဲဖစ်တဲလ်က
I think I heard that it was because of a
Florida ကတရားသူကြီးဆုံးဖြတ်လိုက်တယ်ဆိုပြီးကြားပါတယ်အန်အောမီတာကလွန်ခဲ့တဲ့3လ6လဒါမှမဟုတ်တစ်နှစ်လောက်တုန်းကအဲ့ဒီလိုမဖြစ်ခဲ့ပဲဘာကြောင့်အခုမှဒီလိုမျိုးဖြစ်လာရတယ်လဲဆိုတဲ့အကြောင်းရင်းကိုမသိတာပါစောင့်တော့ကြည့်ရပါဦးမယ်
တရားသူကြီးမစ်ဇဲကကူးစက်ရောဂါထိန်းချုပ်ရေးနဲ့တာစီရေးဌာန CDC ဟာလုံပိုင်ခွင့်ထက်ပေါင်ကျော်ဆုံးဖြတ်ခဲ့တဲ့အများရဲ့ဆန္ဒကိုလည်းနားမထောင်တဲ့အပြင်ဘာကြောင့်အဲ့လိုဆုံးဖြတ်ရတယ်ဆိုတာကိုလည်းလုံလုံလောက်လောက်ရှင်းမပြခဲ့ဘူးလို့ဆိုပါတယ်
မေရိကမှာလူသန်းချီနီးပါးသေဆုံးခဲ့တဲ့ကိုဗစ်ရောဂါကိုထိန်းချုပ်ဖို့အမေရိကန်အစိုးရကတော့နီလန်ပေါင်းစုံနဲ့ကြိုးစားနေတာဖြစ်ပြီးဖလော်ရီဒါတရားသူကြီးရဲ့ဒီဆုံးဖြတ်ချက်ကိုပြန်အယူခံဝင်သွားမှာဖြစ်ကြောင်းပြောဆိုထားပါတယ်ခင်ဗျာ
။ကိုအောင်ရဲ့တုဒ္ဒစီလင်တုဒ္ဒစုံလင်အမေရိကန်တခွင်အစီအစဉ်ပြီးအခုတော့သိပ္ပံနဲ့နည်းပညာကဏ္ဍမှာကိုဗစ်ရောဂါရဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့အနုဇီဝဗေဒပညာရှင်ဒေါခင်စာဝင်းပြည်ကိုဒေါခင်မျိုးသက်ကဆက်သွယ်မိမြန်တင်ပြထားပါတယ်ရှင
်။ကိုဗစ်ကာယောဂါဖြစ်ပေါ်တာနှစ်နှစ်ကျော်လာပါပြီ။အခုချိန်ထိအန္တရာယ်အရှိန်မသေးသေးတဲ့ကိုဗစ်ပိုးနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေကိုအနုဇီဝဗေဒပညာရှင်ဒေါခင်စာဝင်းပြေကပြောပြပေးမှာပ
ါ။ဆလီယန်ရဲ့ WHO ကနေထုတ်ပြန်ကြတဲ့အရာဆိုရင်ဒီကမ္ဘာလုံးအတိုင်းအတာနဲ့အာ COVID confirm case က3,500ကျော်ရှိပါတယ်။ COVID ရောဂါနဲ့ဆက်ဆက်ပြီးသေဆုံးမှုက6,000ကျော်ရှိတယ်ပေါ့။ COVID vaccine ကိုထိုးထားပြီးသားတဲ့လူကတော့အာ10,000ကျော်ရှိတယ်ပေါ့။နောက်တစ်ခု WHO ကနေသူတို့ဒီ14ရက်နေ့မတိုင်ခင်24နာရီအတွင်းသစ်တွေ့ရှိတဲ့ case မှာ 9,400 ကျော်ရှိနေသေးတယ်ဆိုတဲ့အခါကျတော့ဒီ COVID ကသေဆုံးမှုသာသူတို့ရောကြနေတယ်ပြောနေပေမဲ့ကူးစက်နေတဲ့ဟာတွေကတော့ရှိနေသေးတယ်ဆိုတဲ့ဟာကိုတော့တွေ့ရနိုင်ပါတယ်ရှင်ဟုတ
်ဒီ COVID 19ပိုးတွေနဲ့ပတ်သက်ပြီးတော့ဒီဘူဟာမှာစတွေ့တာနဲ့စပြီးတော့အခုလက်ရှိချိန်ထိနော်ပိုးပေါင်းဘယ်လောက်ရှိလဲနည်းနည်းရှင်းပြပေး
ဟုတ်ကဲ့ဟုတ်အမျိုးကွဲတွေကတော့အများကြီးရှိတာနေကျွန်မတို့ပို့ပြော့ရှင်းအောင်လို့ variant of concern ဆိုတာဆိုရင်ပေါ်ရအထိဖြစ်လာတဲ့ variant တွေကိုပဲကျွန်မဟိုပြောသားမယ်ပေါ့နော်ဝူဟန်နေစပြီးတော့ကွဲလာတာသူကဒါမူရင်းပေါ့ဝူဟန် wild type ဆိုပြီးတော့ယူဆမယ်ဆိုလို့ရှိရင်ဝူဟန်နေကူးသွားတယ်ပထမဆုံးကွဲသွားတဲ့ဟာကD614G အဲ့ဒါကသူပထမဆုံးမြူဟိုစာမြူတန်စဖြစ်တယ်။အဲ့ကနေပြီးတော့မှတခါ alpha beta gamma ဆိုပြီးတော့မြူတန်သုံးခုဖြစ်တယ်။ alpha က United Kingdom မှာစပြီးတော့တွေ့ရှိတယ်။တွေ့ရှိတဲ့အချိန်တွေကဒီဇင်ဘာ2020ကနေပြီးတော့စတွေ့တယ်။အဲ့ဒီအချိန်နောက်အတွင်းမှာပဲနောက်တစ်နေရာမှာတွေ့ပြိုင်နာထဲတွေ့တာပေါ့။ UK မှာ alpha တွေ့တဲ့အချိန်မှာ South Africa မှာ beta တွေ့တယ်။ဒါတော့ပြိုင်နာထဲဒီဇင်ဘာ2020မှာသူတို့စတွေ့တယ်။အဲ့ဒီကနေ January 2021ကိုရောက်တဲ့အချိန်မှာကာမာမြူတန်ကို present မှာတွေ့ရတယ်။အဲ့ဒီကပြီးသွားတော့မှဒါ2021ထဲရောက်လာပြီပေါ့။မေမှာသူ Delta ကိုစတွေ့တယ်။ Delta ကိုစတွေ့တာအိန္ဒိယမှာစတွေ့တာ။အဲ့ဒီအချိန်မှာအိန္ဒိယမှာလူတွေအများကြီးကူးကြတယ်သိကြတယ်ဆိုတာအဲ့ဒီကနေ Delta မျိုးကထွက်လာတယ်။အခုနောက်ဆုံးတွေ့တဲ့ Omicron ကကြတော့2021 November မှာသူတို့စပြီးတော့တွေ့တယ်။တွေ့တဲ့ဟာကသူကဒီတနေရာထဲမှာမဟုတ်ဘူးနေရာမျိုးစုံမှာသူပြိုင်နေတဲ့စတွေ့တဲ့အကြောင်းမျိုးဘယ်နေရာဆိုပြီးတော့သတ်မှတ်လို့မရဘူးပေါ့
။အခုလောလောဆယ်ဒီ Omicron နဲ့ပတ်သက်ပြီးတော့ပေါ့နော်မျိုးကွဲတွေအများကြီးထွက်နေတယ်လို့ပြောတယ်။ဒါနဲ့ပတ်သက်ပြီးလည်းပြောပြပေးမယ
်။ဟုတ်ကဲ့ဟုတ် Omicron ကအခုလောလောဆယ်ကျွန်တော်နောက်ဆုံးနာမည်ထွက်ခဲ့တဲ့ mutant က BA2 ပေါ့ BA2 ကဘာလို့ BA2 ဆိုပြီးဖြစ်လဲဆိုတော့ Omicron သူ့ရဲ့မိသားစုတစ်ခုလုံးသူ BA မိသားစုဆိုပြီးတော့သူ family ဆိုပြီးပြောတယ်အဲ့ဒီမှာ BA မှာ 1 2 3 4 ဆိုပြီးအဲ့လိုမျိုးကွဲသွားတာပေါ့နော်အမှ BA1 ကသူကဒီ variant of concern ဖြစ်လာတဲ့အချိန်မှာသူ့ကို BA1 ဆိုပြီးမခေါ်တော့ဘဲနဲ့ Omicron ဆိုပြီးတော့ခေါ်လိုက်တယ်ခေါ်သွားပြီးတော့အခုဒီ same family ပဲဒါပေမဲ့သူကဟိုဝင်းကွဲလိုမျိုးပြောရမှာပေါ့နော်ဆိုတော့အခါကျအဲ့ဒီကနေနောက်တစ်ခုထွက်တဲ့ BA2 ဆိုတဲ့ဟာသူတို့ထွက်နေတယ် BA1 နဲ့ BA2 မှာဘာကွာသွားလဲဆိုရင် BA2 က BA1 ထက်ပိုပြီးတော့ကူးမြန်တယ်ဒါပေမဲ့သိဆုံးမှုများသလားယောဂပိုပြင်းထန်စေသလားပတ်သက်တဲ့ density အဲ့ဒီဟာတကူတော့သူတို့ပြောလို့မရသေးဘူးကူးမြန်တယ် transmission အရာကတော့ BA2 ကပိုပြီးတော့ကူးမြန်တယ်ပိုဆိုးမလားမဆိုးမလားဆိုတဲ့ဟာတော့သူတို့မပြောနိုင်သေးဘူ
းအခုတွေ့ခဲ့တဲ့ဒီ alpha beta gamma ဒီမျိုးတွေသူတို့နာမည်လေးပေးထားတယ်ပေါ့နော်ဒီ omicron ကအနောက်ဆုံးပေါ့နော်စတွေ့တာကနေပြီးတော့ဒီ WHO ကနေသူတို့နာမည်ပေးထားတဲ့ဟာမှာဘယ်ပိုးကအဆိုးဝါးဆုံးလဲ
အဆိုးဝါးဆုံးဆိုပြီးပြောရမယ်ဆိုရင်တော့သူတို့ဒီ April လထုတ်တဲ့ဒီရုပ်မှန်ဒီဇင်ထုတ်ပြန်တဲ့အရာဆိုရင် Delta ကအပြင်းထန်ဆုံးပဲဖြစ်ခဲ့ဘူးတဲ့ new dent နေတယ်မှာအကုန်လုံးက Delta အပြင်းထန်ဆုံးပဲ Wuhan original wild type ကနေစလာတယ်ဒီ614 G ပြီးသွားရင် alpha beta gamma ပြီးသွားရင် Delta အအများဆုံးဖြစ်ပြီးတော့အသေးဆုံးဖြစ်တယ်အာဆိုတော့အခါကျ transmission အရာလဲ delta အပြင်းဆုံးဖြစ်တယ်သိဆုံးမှုအရာလဲ delta အပြင်းဆုံးဖြစ်တယ် delta ပြီးသွားတဲ့အချိန်မှာ transmission အရာက omicron နဲ့ omicron ba1 ba2 စပြီးတော့မြန်သွားတယ်ဒါပေမဲ့ pathogenic စတိအရာကတော့ delta အပြင်းဆုံးဖြစ်နေတော့မယ်ပေါ့
ဆိုတော့မြန်မာနိုင်ငံမှာရောဘယ်ပိုးကအသေးပြောက်အများဆုံးအနေနဲ့ရောဘယ်လိုရှင်းပြောလို့ရ
မြန်မာနိုင်ငံမှာအသေးပြောက်အများဆုံးကတော့တကဘာလုံးနဲ့တပြေးညီပဲ delta ကအများဆုံးဖြစ်ခဲ့တယ်ပြီးတော့ပြောလို့ရတယ်ပေါ့နော်Valas are the May la lao ma tu a variant of concern sa phit de sa May June July August a chain out don so lo ni ma nai ngan ma se yon mo po nai na ri luna ri ain ne ma be song lo a lao ma kaung nai ne ha ri tor tor so so yo ya phit khe de ha ri tou tan ma mi ma shou nai ne a lao ni poun ni de a ro ba ro a ra myo ri ga di pi khe de ne July August ma phit khe da အဲ့ဒီကနေအခုအချိန်မှဆို Omicron ကကူးတယ်ကူးတယ်ရှိနေပေမဲ့သေပြောက်ကအဲ့လောက်ကြီးမများတော့ဘူးဆိုတဲ့ဟာတော့မြင်ရပါတယ်ဟုတ
်အခုနောက်ဆုံးပေါ့နော်ဒီသူတေသနာလုပ်နေတဲ့ဆေးတွေရောအခုထွက်နေတဲ့ဆေးတွေရောပေါ့နော်ကာဝယ်ဆေးနဲ့ကုသဆေးတွေဒါနဲ့ပတ်သက်ပြီးတော့နောက်ဆုံးအချိန်လေးပြောပြပေးပ
ါဟုတ်ကဲ့ဟုတ်ကုသဆေးမှာတော့ဒီ Pfizer ထုတ်တဲ့ဟာ Merck ထုတ်တဲ့ဟာကုသဆေးထွက်တယ်ဒါကတောက်ဆေးပေါ့ထိုးဆေးကတော့ random severe ဆိုတဲ့ဟာထွက်တယ်ဒီကာကွယ်ဆေးမထွက်ခင်တည်းကအဲ့ဒီဒီထိုးဆေးကထွက်တယ်အသစ်ထွက်တဲ့ vaccine တော့ April 16ရက်နေ့ထုတ်ပြန်တဲ့အရာပေါ့နော် Omicron ကိုပဲတီးတဲ့ဒီရွယ်ပြီးတော့ထုတ်ထားတယ် Sinopharm ကကာကွယ်ဆေးထွက်တယ်ထုတ်ပုံထုတ်နည်းကကြတော့ဒီ mRNA မဟုတ်ဘူးသူကဒီ virus အသေးကောင်လူထဲထိုးထည့်ပြီးတယ်ဆိုတော့ဒါ conventional နည်းအရာပဲပေါ့ဟိုပုံမှန်အရင်တော့ကာကွယ်ဆေးအဟောင်းတွေကိုထုတ်တဲ့ပုံစံမျိုးတိုင်းပဲသူထုတ်တယ်နောက်ဆုံး clinical trial တွေကိုသူတို့ရောက်နေပြီတခြား vaccine နဲ့ပတ်သက်ပြီးတော့ဟိုဟာကကြတော့ဒီ April 14ရက်နေ့ထုတ်ပြန်တဲ့ဒီ CNN ကပဲထုတ်ပြန်တဲ့ news အရာဆိုရင် Sinovac ထိုးတဲ့လူတွေနဲ့ဒီ Pfizer ထိုးတဲ့လူတွေနဲ့ကိုရှင်ကြည့်မယ်ဆိုလို့ရှိရင် COVID နဲ့ပတ်သက်ပြီးတော့ဆိုးရွားတဲ့ရောဂါလက္ခဏာပြတဲ့ဟာကဒီ Sinovac ထိုးခံရတဲ့လူတွေမှာငါးစားပူပြီးတော့များတယ်ပေါ့mRNA vaccine တွေကတော်တော်များများအားဖြင့်ကိုရာခိုင်နှုန်း90ကျော်လောက်လူတွေကိုပြင်းထန် COVID ရောဂါကာကွယ်ပေးတယ်ပေါ့အခု90အချိန်နေရတော့အဲ့လိုမျိုးရှိပါတယ်ရှင်ဟုတ်
ဆိုတော့ COVID နဲ့ဒီလိုမျိုးတောက်ကွေးလိုမျိုးပဲပေါ့နော်ရှင်တွဲပြီးနေမယ်ဆိုရင်ဘယ်လိုနေသင့်မလဲ
ညနာစီနှာခေါင်းစီးတွေကိုတို့မတက်မနေရဟိုလောတွေတို့ပြန်ပြီးတော့ယုတ်နေကြတယ်ခရီးတွေပါရလဲအကုန်လုံးပြန်ပြီးသွားနေကြတယ်လူကိုကန့်သက်တယ်ဆိုတဲ့ဟာတွေလည်းအကုန်လုံးပြန်ပြီးတော့ဖြေလျှော့ပေးနေကြတယ်ပေါ့နော်ဘူးတွေဘယ်လိုပဲပြန်ပြောင်းကိုယ့်ဘက်ကတော့အများရန်သတိလေးနဲ့ထားအပြင်သွားတယ်ဆိုလို့ရှိရင်လည်းအချိန်မှန်ပေါ့နော်ဟိုတော့နိုင်ချားတဲ့ခါလောက်လက်သွားဆေးဆေးပြီးနောက်သူများရင်လည်းရောနေနေရင်းနေနေမနေနဲ့အောင်ဘာလို့လဲဆိုတော့ဒီဟာကအခုဒါကဘာကတ်ရောကတော့ဖြစ်နေတော့မယ်ဆိုတဲ့ဟာကိုတော့လက်ခံထားရမယ်ပေါ့နော
်ဒေါက်ချင်စာဝင်းပြည့်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲညနာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံရအောင်
ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍပါရှင်။ VOE မြန်မာဘာသာအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေပြီးတော့တိုက်ရိုက်ထုတ်လင်းပေးနေပါတယ်။အခုကြံနေသေးတဲ့အချိန်မှာတော့ဒီကနေ့ညပိုင်းအတွင်းနောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ယူကရိန်းကိုနှစ်လနီးပါးတိုက်ခိုက်ခဲ့ပြီးတဲ့နောက်မှာရုရှားသိမ်းပိုက်ထားတဲ့မာရီယိုပိုမြို့ကိုလူမြောက်နေမည်အဖြစ်ရုရှားသမ္မတဗလာဒီမီယာပူတင်ကကြေညာလိုက်ပါတယ်။ဒါပေမဲ့ဒီမျိုးရဲ့အဓိကအဇော့ဖ်တာတမနီစက်ရုံကိုတော့ယူကရိန်းတိုက်ခိုက်ရေးသမားတွေနဲ့အရတားပြည်သူတွေကထိန်းချုပ်ထားဆဲဖြစ်ပါတယ်။ဒီစက်ရုံကိုဝင်ရောက်စီးနှင်သိမ်းယူမယ်အစားစက်ရုံကိုဝိုင်းဝန်းပြီးတော့ပိတ်ဆို့နေရာယူထားဖို့အတွက်သမ္မတပူတင်ကညွှန်ကြားထားပါတယ်။အရှေ့တောင်အာရှနိုင်ငံတွေအနေနဲ့မြန်မာစစ်ကောင်စီကိုကင်တွယ်ပုံပြောင်းဖို့လိုပြီးလို့လူခွင့်ရေးဆောင်ကြီးအဖွဲ့ HRW ကဆိုပါတယ်။ရက်စက်တဲ့မြန်မာစစ်ကောင်စီကိုကင်တွေတာမှာကျေပြန့်တဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ပေါင်းစပ်ညှိနှိုင်းတဲ့ပုံစံပြောင်းမှုလိုပြီးလို့ American အခြေစိုက် Human Rights Watch လူခွင့်ရေးဆောင်ကြီးအဖွဲ့ကဒီကနေ့ကြေညာချက်ထုတ်ပြန်တာပါ။အာဆီယံရှေ့တောင်အာရှနိုင်ငံများအဖွဲ့နဲ့မြန်မာစစ်ကောင်စီကိုဖိအားပြောင်းလဲဖို့ဘုံသဘောတူညီချက်၅ချက်ချမှတ်ခဲ့တာတစ်နှစ်ပြည့်ပြီမဲ့ဘာမှမဖြစ်လာဘူးလို့ဒီလူခွင့်ရေးအဖွဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။ဒီကနေ့တောက်ချညံနောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးကြတာပါရှင်ဒီကနေ့အတွက်အစည်းအဝေးထုတ်လုပ်ရေးမှုကတော့ကိုရနိုင်ဖြစ်ပါတယ်ရုပ်သံနဲ့အသံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ပီတာဟန်လီနဲ့ဒီ PJ Elliot တို့ဖြစ်ပါတယ် VOE ကိုနားတော်တာဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျမများသတင်းအောင်ပါရှင်။
This program has come to you from the Voice of America, Washington.